to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်2023ခုနှစ်စက်တင်ဘာလ15ရက်ပုံထုံးနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်ည9:20အထိအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတဲ့ထုတ်လွှင့်ပေးနေပါပြီ။ဒိုင်းတိုမီတာ3350တို့ကနေတဲ့နားဆင်နိုင်သလို VOA မြန်မာပိုင်းရဲ့ website နဲ့ Facebook လူမှုကွန်ရက်တွေကနေလည်းရုပ်သံကားပါတဲ့ထုတ်လွှင့်ပေးနေပါပြီရှင်။ကျမနန်းလာပါဒီကနေ့ညပိုင်းအစီအစဉ်တွေကိုတိုင်ဝန်ပြုသိဆက်သွားမှာပါ
။ဒီရန်ကြီးညပါစီခင်ဗျာ။ဒီကနေ့ညသတင်းတွေထဲမှာကျင်းပနေတဲ့ကုလသမဂ္ဂဒုတိယညီလာခံမှာတာမန်ကြီးဦးကျော်မိုးထွန်းကမြန်မာနိုင်ငံကိုစားပြုတာမန်ကြီးအဖြစ်တက်ရောက်နေတဲ့အကြောင်းနဲ့အတူတယ်လီနောကုမ္ပဏီမြန်မာနိုင်ငံကနေထွက်သွားရတဲ့အကြောင်းရင်းဘီဘီဆိုင်ရာဒီမိုကရေစီနေ့မှာဒီတိန်နဲ့ပြင်သစ်တန်ရုံတွေကမြန်မာဒီမိုကရေစီဆိုင်ရာပြောဆိုချက်သတင်းတွေနဲ့အတူမြန်မာဒေတာတွေနဲ့နိုင်ငံတကာထိပ်တန်းသတင်းတွေကိုဦးတမောင်သားနဲ့ကျွန်တော်ကြော်ကြော်သိပြောပြပါမှာခင်ဗျာ။
ရခိုင်လက်နက်ကင်အဖွဲ့အစည်းနဲ့ဆက်စပ်တဲ့ဆိုပြီးတော့အကြမ်းဖက်မှုတပ်ဖြတ်ရေးဥပဒေနဲ့ရခိုင်ထောင်ထဲမှာနစ်နက်ချီဖမ်းဆီးထိန်းနှံခံထားရတဲ့ရှိနေတယ်ဆိုတဲ့သတင်းမှကြားမှာကတော့
ဟုတ်ကဲ့မားရကျတော့အခုဖမ်းထားတာကတော့ဒီလဟို2019ကလည်းဖမ်းထားတာပေါ့နော်ခုတည်းတည်းဆိုရင်၃နှစ်ပြည့်ခါနေနေပါပြီအမှုအရှင်ကတော့ဘယ်လိုလဲဆိုတော့သူတို့ကတော့အမှုကတော့ဆက်စီလို့ပြနေပါပြီဒါနဲ့
ရှိခိုင်မှာအဖမ်းခံရတဲ့တယောက်ရဲ့ဇနီးပြောတော့တာပါအဖြစ်အဆုံကိုတော့နောက်ပိုင်းမှာတင်ဆက်သွားပါမယ်။ဒါအပြင်စကိုင်းနဲ့မကွေဖက်မှာအင်တာနက်ပြတ်နေတဲ့အခြေအနေနဲ့အတူရှမ်းမြောက်စစ်ဘေးရှောင်စခန်းမှာကိုဗစ်ကူးစက်နေတဲ့သတင်းတွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။ဒါအပြင်အပစင်ကနာတွေမှာတော့ဒေါက်တာတန်စောရဲ့လူလူနဲ့ကျမရဲ့ဦးကျော်စန္ဒရဲ့မြမအရေးသုံးသပ်ချက်နဲ့ကိုရနိုင်တင်ဆက်နေကြအပစင်အားကစားကနာတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညဖက်နောက်ဆုံးကသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးတင်မောင်တန်းတို့ကပြောပြပေးကြပါအောင်ရှင်။
မြန်မာနိုင်ငံပါဝင်နိုင်ငံတချို့ရဲ့ကုလသမဂ္ဂကိုယ်စားပြုမှုဆိုင်ရာအပြိုင်တင်သွင်းချက်တွေကိုဖြေရှင်းပေးရမယ်။ကုလသမဂ္ဂကိုယ်စားလှယ်စစ်စစ်လက်ခံရေးကော်မတီ Credential Committee အဖွဲ့ဝင်နိုင်ငံတွေကိုအင်္ဂါနေ့ကစတင်တဲ့86ကြိမ်မြောက်ကုလသမဂ္ဂဒုတိယညီလာခံကနေအတည်ပြုခန့်ခဲ့ပြီးဖြစ်ပါတယ်။ဒီကြိမ်ကော်မတီမှာ Bahamas, Bhutan, Chile, တရုတ် Namibia, Russia, Sierra Leone, Sweden နဲ့ American နိုင်ငံတို့ပါဝင်တဲ့အကြောင်း86ကြိမ်မြောက်ကုလသမဂ္ဂဒုတိယညီလာခံဥက္ကဋ္ဌ Abdullah Shahid ကအင်္ဂါနေ့မှာကြေညာပါတယ်။မနေ့ကလုပ်တဲ့85ကြိမ်မြောက်ထူထူညီလာခံပိတ်ပွဲနဲ့86ကြိမ်မြောက်ထူထူညီလာခံဖွံ့ဖွဲအခမ်းအနားတွေကိုကုလသမဂ္ဂဆိုင်ရာလက်ရှိမြန်မာတမ်မကြီးဦးကျော်မိုးထွန်းတက်ရောက်တဲ့အကြောင်းကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်အဖွဲ့ရုံး Facebook မှာဓာတ်ပုံအနေနဲ့တူဖော်ပြထားပါတယ်။ထူထူညီလာခံကာလအတွင်းသက်ဆိုင်ရာနိုင်ငံအသီးသီးလိုက်မင်းငွန်းပြောမဲ့ဆင်းနဲ့မှာမြန်မာနိုင်ငံဟာစက်တင်ဘာလ29ရက်နေ့အစည်းအဝေးမှာပါဝင်ပေမဲ့တမ်မကြီးဦးကျော်မိုးထွန်းမင်းငွန်းပြောခွင့်ရမရဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ Foreign Policy Magazine ရဲ့စက်တင်ဘာလ23ရက်နေ့ Online သတင်းဆောင်ပါတစ်ပုဒ်မှာတော့အမေရိကန်နဲ့တရုတ်တို့နောက်ွယ်မှာညှိနှိုင်းပြီးမြန်မာနိုင်ငံရဲ့ကုလသမဂ္ဂကိုယ်စားပြုမှုကိစ္စကိုလာမယ့်နိုဝင်ဘာလကျမှသာ Credential Committee မှာဆွေးနွေးဖို့သဘောတူခဲ့ကြတဲ့အကြောင်းကုလသမဂ္ဂသတင်းရှင်းမြစ်တွေကိုကိုးကားပြီးတော့ရေးထားပါတယ်။ဂျာကာလာမျိုးသားညီညွတ်ရေးဆိုရ NUG ရဲ့ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ဝင်ကြီးဒေါက်တာဆဆာကတရားဝင်မှုရဲ့မူလအစရာမြန်မာလူထုရဲ့ဆန္ဒအပေါ်မှာပဲတကယ်တမ်းမူတည်ပါတယ်။မြန်မာလူထုဟာသူတို့ရဲ့ဆန္ဒကိုလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေမှာပေါ်ပြခဲ့ကြပြီးပါပြီ။ကုလသမဂ္ဂတာဝန်ကမြန်မာလူထုဆန္ဒအတိုင်းလှုံ့ဆော်ပေးဖို့ပါဒါကတာဝန်ပါပဲလို့ VOA ကိုပြောပါတယ်ဒါအပြင်ကုလသမဂ္ဂအနေနဲ့နိုင်ငံရေးတသက်ကိုသာမကြည့်ပဲတကယ်ကိစ္စရပ်တွေကိုကြည့်တင်ပါတယ်လို့လည်းဒေါက်တာဆဆာကပြောပါတယ
်ခေါနာထောင်ဆောင်ကြည့်မဲ့နေပညာကိုအသက်သွင်းဖို့စစ်ကောင်စီကဇက်တိုက်ဖိအားပေးလာတာကြောင့်ဥရောပသမဂ္ဂရဲ့ပိတ်ဆို့အရေးယူတာကိုရှောင်နိုင်အောင်မြန်မာနိုင်ငံမှာဆောင်ရွက်နေတဲ့လုပ်ငန်းတွေကိုရောင်းလိုက်ရတာဖြစ်ပါတယ်လို့တတိနောရဲ့အာရှဒေသဆိုင်ရာအကြီးအကဲယူကိုလော့စတုကရိုက်တာသတင်းဌာနကပြောပါတယ်။မြန်မာလူငန်းခွဲကိုအမေရိကဒေါ်လာ105သန်းနဲ့လက်ဘရွန်ရင်းနှီးမြှုပ်နှံရေးအုပ်စု M1 ကိုရောက်ချမယ်လို့တယ်လီနော့ကဇူလိုင်လအတွင်းကကြေညာခဲ့တာပါ။ဖေဖော်ဝါရီ1ရက်နေ့အာနာမသိမီလပြားစွာကလေးကခိုးနှားထောင်ဆောင်ကြည့်ခဲ့တဲ့ဤပညာကိုတက်ဆင်ကြဖို့တယ်လီနော့နဲ့တခြားအင်တာနက်ဝန်ဆောင်မှုပေးကြတဲ့ကုမ္ပဏီတွေကိုရှုဝဲမိတ်ပေးခဲ့တာလို့ရိုက်တာကပြောပါတယ်။ဒီဤပညာရဝန်ဆောင်မှုအသုံးပြုသူတွေရဲ့ပြောဆိုဖော်ပြချက်တွေကိုစစ်တပ်ကခိုးနှားထောင်မှတ်တမ်းယူလိုက်မှဖြစ်ပါတယ်။လူ့ခွင့်ရေးကိုအကာအကွယ်ပေးတဲ့ဥပဒေနဲ့ပြဋ္ဌာန်းသတ်မှတ်ချက်များဆိုင်ရာနီးနာရန်ညားတွေမရှိခဲ့ရင်အဲဒီလိုခိုးနှားထောင်စောင့်ကြည့်တဲ့ဤပညာကိုအသုံးပြုတာဟာမြန်မာနိုင်ငံပေါ်လက်နက်ရောင်းချမှုပိတ်ပင်ရေး2018ခုနှစ် EU ပြဋ္ဌာန်းချက်ကိုချိုးဖောက်ရာရောက်လိမ့်မယ်လို့အကြီးအကဲကဆိုပါတယ်။ခုထိတော့အဲ့ဒီကိရိယာတွေကိုအသက်မသွင်းရသေးပါဘူးလို့အာရှဒေသဆိုင်ရာတယ်လီနော့အကြီးအကဲကပြောပါတယ်မြန်မာစစ်တပ်ရဲ့ပြောရေးဆိုခွင့်ရှိသူကိုရိုက်တာတင်ကခေါ်ခဲ့ပေမဲ့တုံ့ပြန်တာတော့မရှိခဲ့ပါဘူးရာဇဝမှုကျူးလွန်မှုတွေကိုဖမ်းဆီးနိုင်အောင်ခုလိုဥပဒေနဲ့ညီ Kun Natan Songji Dago, Sua Doro Miamaga, Kunju Tajavade, Dabi met democracy time beauty. The two Anna Mangwara, Jindona time beauty, Ma Uri Dine, Toyota Pissin, Dime Tawe, Dini Pinyarigo, Yoyo, Dong Junayon, Quimpu, Matajava. The Manangamado, Anna, they migrate a Saturday community, Chida Yashi, the Manangana Tokamasoe, a two key dog with Yagu, a man who sick on Siga, Dota de Jo, writer, the Rintanaga, Jolama, the Yegava, did it?
မြန်မာနိုင်ငံမှာဒီမိုကရေစီတံပြီးတော့ပေါ်ဆောင်ရမှာဖြစ်ပြီးဆက်တဲ့အာဏာသိမ်းမှုနဲ့အခြေခံဒီမိုကရေစီအခွင့်အရေးရဖို့တဲ့တိုက်ပွဲဝင်နေကြတဲ့မြန်မာလူလူရဲ့ခွန်အားနဲ့ကြံ့ခိုင်မှုစွမ်းရည်ကိုခလောင်းပြီးမှတ်ပြုတယ်လို့မြန်မာနိုင်ငံဆိုင်ရာပြည်ထောင်တိုင်ကသူတို့ Facebook မြန်မာနိုင်ငံပြည်သူလူထုရဲ့ဒီမိုကရေစီစံနာကိုဆက်ပြီးဖိနှိပ်နေတယ်လို့ရေးထားသလိုဆိုးရွားတဲ့လူခွင့်ရဲ့လွတ်လပ်စွာပြောဆိုပိုင်ခွင့်တွေပေါ်ဖိနှိပ်ထားတာဒီမိုကရေစီလိုလားတဲ့အထင်ကြီးပုဂ္ဂိုလ်တွေတက်ကြွလှူရှားသူတွေသတင်းထောက်တွေနဲ့ဂျမ်းမာယေဝန်ထမ်းတွေအပါအဝင်နိုင်ငံရေးအကျဉ်းသားတွေကိုမတရားဖမ်းဆီးချုပ်နှောင်ထားတယ်လို့လည်းကြီးတင်တန်ယုံကပြောပါတယ်မြန်မာနိုင်ငံဆ Facebook မှာရေးထားပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာဒီမိုကရေစီလုပ်ငန်းတွေတန်လဲထူထောင်ရေးပြည်ထောင်နိုင်ငံကတောင်းဆိုပြီး2020ဒီဇင်ဘာ8ရက်ထူထူရွေးကောက်ပွဲမှာထုတ်ဖော်ပြသခဲ့တဲ့မြန်မာနိုင်ငံသားတွေရဲ့ဆန္ဒမဲတွေနဲ့ပြက်ပြက်သားသားရပ်တည်ပါတယ်လို့ပြည်ထောင်တိုင်းကပြောပါတယ်။ဆီယနာသိမ်းပြီးချိန်ကတည်းကဆိုရင်မြန်မာနိုင်ငံခြေဆိုင်တန်အဖွဲ့တွေထဲမှာဗြိတိန်အမေရိကန်နဲ့ပြင်သစ်အပါအဝင်အနောက်နိုင်ငံတွေကတန်အဖွဲ့တချို့ဟာဆီယနာသိမ်းမှုနဲ့အကြမ်းဖက်ပစ်ခတ်ဖြိုခွဲဖမ်းဆီးတာတွေအပေါ်အပြင်းထန်ဆုံးပြစ်တင်ဝေဖန်ပြောဆိုလေးရှိတဲ့ပြည်ပတန်ဖွဲ့တွေပါဒီတန်ဖွဲ့တွေရဲ့အဲဒီလိုဝေဖန်ပြောဆိုချက်တွေပေါ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကဒင်းစာရှင်းလင်းပွဲတစ်ခုအတွင်းအပြင်းထန်တုံ့ပြန်ပြောဆိုခဲ့ဦးပါတယ်အာဏာသိမ်းမှုကိုဆန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကဖြိုခွဲဖမ်းဆီးတာတွေဆက်လုပ်နေတယ်လို့ဆန္ဒပြပွဲတွေကလည်းနိုင်ငံရင်းဒေသတချို့မှာဆက်ရှိနေစေဖြစ်ပါတယ
်ကျမ၏ဝန်ကြီးဌာနကဒီနေ့စက်တင်ဘာလ15ရက်ည7နာရီထုတ်ပြန်တဲ့စီးရင်အရလွန်ခဲ့တဲ့24နာရီတွင်တခွဲဆက်သတ်မှုပေါင်း 24,364 ခုကိုစစ်ဆေးခဲ့ရမှာဂျောကကူးဆက်ထားသူ 2,424 ယောက်ရှိခဲ့ပြီးသေဆုံးသူက 91 ယောက်ရှိတယ်လို့ဖော်ပြထားပါတယ်အခုဆိုစဉ်နေ့စဉ်တရားဝင်ထုတ်ပြန်ကြရာသေဆုံးသူ100အောက်ရော့ကျလာတာရဲ့တော်ရှိလာပြီဖြစ်ပေမဲ့ပြီးခဲ့တဲ့ရက်နေ့ငယ်နဲ့နိုင်ရှင်လိုက်ရင်ဒီနေ့မှာ90ကျော်အထိပြန်တက်လာခဲ့တာပါကျမရေးလုံသားတွေနဲ့ပရာဟိတကူညီသူတွေကတော့COVID တတိယလိုင်းအတွင်းအမှန်တကယ်သိဆုံးသူအရေအတွက်ဟာတရားဝင်ထုတ်ပြန်တာတဲ့ပိုများနိုင်တယ်လို့ခန့်မှန်းထားကြပါတယ်။ဒီညတိဆိုရင်ပိုးတွေ့သူစုစုပေါင်း 4,309,000 နီးပါးဆေးရုံဆင်းသူ 38,600 နီးပါးနဲ့သိဆုံးသူပေါင်း 16,000 ကျော်ရှိနေပြီဖြစ်ပါတယ်။စစ်ကောင်စီက COVID-19 ရောဂါဟာကာကွယ်ဆေးတွေထိုးပေးနေလာမှာစက်တင်ဘာလ14ရက်နေ့ထိဆိုရင်လူရေစုစုပေါင်း 5,000 နီးပါးကိုကာကွယ်ဆေးထိုးပေးပြီးတော့ပြီလို့ကျမ၏တင်းကထုတ်ပြန်ထားပါတယ်ကိုဗစ်ရောဂါကူးစက်မှုထိ ंछ ုပ်ရေးအတွက်ဆိုပြီးပုဂ္ဂလိကအကြောင်းနေနဲ့ဖုံးတော်ကြီးတင်ပညာရေးအကြောင်းတွေအပါအဝင်အခြေခံပညာအကြောင်းတွေအလုံးကိုစက်တင်ဘာ13ရက်နေ့ကနေ24ရက်နေ့ထိတင်းနှစ်ပတ်ကြာဆက်ပြီးပိတ်ထားမယ့်အကြောင်းနဲ့စစ်ကောင်စီကကြေညာထားပါတယ်ဘလို့အဖဲအင်ပြေမထွက်ဘူးညွန်ကြားချက်တွေထုတ်ထားတဲ့မြို့နယ်ပေါင်းကလည်း119မြို့နယ်ရှိသွားပြီဖြစ်ပါတယ်
ဒီရေအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.32 kHz 9383ည5.32 kHz 9303ည5.51 kHz 9885တို့ပြင်စနေတနင်္ဂနွေမှာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါရှင
်ဒီကနေ့ဗိုလ်ဒူးညဘက်သတင်းတွေကိုဆက်ပြီးပြောပြနေပါတယ်ရောက်ကိုရီးယားနိုင်ငံကဒီကနေ့ဗိုလ်ဒူးနေမှာပယ်ထင်းတဲ့ ballistic ဒုံးကျည်နှစ်ခုကိုစမ်းသပ်ပစ်ခတ်ခဲ့ပြီးဒီစမ်းသပ်မှုဟာသတင်းတပတ်တော်မရှိတဲ့အချိန်တွင်ဒုတိယအကြိမ်ဖြစ်ပါတယ်။ပယ်ထင်းဒုံးကျည်တွေကိုရောက်ကိုရီးယားနိုင်ငံကုန်းတွင်းအလဲပိုင်းကနေစမ်းသပ်ပစ်ခတ်တာဖြစ်ပြီးဒိုင်းပြည်အရှိဘက်ပင်လယ်ထဲကိုကြာသွားတဲ့အကြောင်းတောင်ကိုရီးယားပူးတွဲစီးပွားရေးချုပ်များအဖွဲ့အကြီးအကဲက VOA ကိုတယ်လီဖုန်းကနေတဆင့်အစာနဲ့ပြောခဲ့ပါတယ်။စမ်းသပ်ပစ်ခတ်မှုနဲ့ပတ်သက်လို့ဘယ်လိုဒုံးကျည်မျိုးကိုသုံးနေဘယ်လောက်အကွာအဝေးအထိပစ်ခတ်တယ်ဆိုတဲ့အသေးစိတ်အချက်လက်တွေတော့မသိရသေးပါဘူး။စံတပ်ပစ်ခတ်တဲ့ဒုံးကျည်ကြီးဘူးဟာဂျပန်နိုင်ငံပိုင်နယ်ထဲကိုတော့ရောက်မလာဘူးလို့ဂျပန်ကာကွယ်ရေးဌာနကပြောပါတယ်။ဒါဝေးပြည်ပယ်ထင်းဆုံးဒုံးကျည်အစ်စ်တွေစံတပ်ပစ်ခတ်လိုက်တဲ့အကြောင်းမြောက်ကိုရီးယားဘက်ကကြေညာပြီးနှစ်ရက်ကြာမှာပဲအခုနောက်ထပ်ပယ်ထင်းဒုံးကျည်တွေစံတပ်ပစ်ခတ်တာပါ တဝပြစ်ဒုံးတွေဆန်သပစ်ခတ်တာဟာမြောက်ကိုရီးယားအနေနဲ့အိန္ဒိယနိုင်ငံတွေကဒုံးကြီးကာကွယ်ရေးစနစ်ကိုရှောင်လွဲဖို့ပြင်ဆင်တာလို့အကြက်ခတ်သူတွေကသုံးသပ်ပါတယ
်။ဒရုန်းနဲ့တန်ကြပ်ကရင်တွေရဲ့စွမ်းရည်ကိုပြတ်တရင်တရုတ်လက်နက်ကိုင်တပ်ဖွဲ့တွေဟာသူတို့ရဲ့နိုင်ငံတကာငြိမ်းချမ်းရေးတပ်ဖွဲ့ပူးတွဲစစ်ရေးလက်ချက်မှုကိုဒီကနေ့စက်တင်ဘာ15ရက်နေ့မှာအဆုံးသတ်လိုက်ကြပါတယ်။ဒီလက်ချက်ပွဲဟာတရုတ်နိုင်ငံရဲ့စစ်ရေးဆရာပေါ်ရိတ်ကိုလည်းထိုးပြသွားခဲ့တာပါ။တရုတ်ပါကစ္စတန်မွန်ဂိုလီးယားနဲ့ထိုင်းနိုင်ငံကတပ်ဖွဲ့တွေရဲ့အင်အားစုစုပေါင်း1000လောက်ကဆယ်ရကြာစစ်စီရေးလက်ချင်ခဲ့ကြပါတယ်ဟန်နန်ပြည်နယ်ဂျူမာဒီယန်မြို့ကတရုတ်ပြည်သူလူမျိုးရေးတပ်မတော်လက်ချင်စခန်းမှာခုလိုလက်ချင်ခဲ့ကြတာဖြစ်ပြီးစစ်သားအများစုကတရုတ်တွေဖြစ်ကြပုံရပါတယ်ကမ္ဘာငြိမ်းချမ်းရေးနဲ့နိုင်ငံတကာတည်ငြိမ်ရေးကိုအကောက်အွယ်ပေးသူဖြစ်ဒီလက်ချင်မှုကတရုတ်ပြည်ရဲ့အခမ်းအနားကိုအလေးထိပေါ်ပြလိုက်တာဖြစ်ပါတယ်လို့တရုတ်စစ်ရေးကြွမ်းကျင်သူလူကြံစင်းကပြောပါတယ်ဒီစစ်ရေးလက်ချင်ပွဲဟာတရုတ်စစ်လက်နက်ပစ္စည်းတွေကိုပြသတာလည်းဖြစ်ပါတယ်တရုတ်လက်နက်တွေကိုနိုင်ငံခြားတပ်ဖွဲ့တွေအသုံးပြုဖို့လေ့ကျင့်ပေးတာလည်းဖြစ်ပါတယ်
။ထိုင်းဆိုရဆန့်ကျင်ရေးစနားပြောင်းရေးခေါင်းဆောင်၄ယောက်ကိုထိုင်းတရားဝန်တခုကဒီကနေ့အာမခံပေးလိုက်တယ်လို့သူတို့ရှေ့နေကပြောတဲ့အကြောင်း Riders သတင်းတပုတ်မှရေးထားပါတယ်။ထိုင်းဝန်ကြီးချုပ်ကိုဆန့်ကျင်ကန့်ကွက်တဲ့မကြာသေးခင်ကစနားပြပွဲတွေနဲ့မတည်ငြိမ်မှုတွေကြောင့်မှသူတို့၄ယောက်ကိုတရားရုံးမတင်ခင်တလားကြော်ကြာဖမ်းထားပြီးတဲ့နောက်မှာအခုလိုအာမခံပေးလိုက်တာပါ။ထိုင်းဝန်ကြီးချုပ် Prayut Chan တို့ဂျာကိုဖြုတ်ချရေးထိုင်းတောင်သားတွေဦးဆောင်တဲ့လှုပ်ရှားမှုဟာပြီးခဲ့တဲ့ဇွန်လကစလို့အချိန်ဟုန်ကောင်းလာခဲ့တယ်လို့တခြားနိုင်ငံရဲ့အစုဖွဲ့တွေရဲ့ထောက်ခံမှုကသာမကကိုရိုနာဗိုင်းရပ်စ်အကျက်အတည်းပိုဆိုးလာတဲ့ပေါ်မကျေနပ်တဲ့လူလူရဲ့အားပေးမှုကိုလည်းရလာတာပါဇူလင်လကလေးကဆိုရင်ဆန္ဒပြပွဲတွေနဲ့ဆက်ဆက်ပြီးတရားစွဲဆိုထားသူပေါင်း969ယောက်ရှိပြီးအခုချိန်ထိဆိုရင်9522ယောက်ကိုဖမ်းထားပြီးထိုင်းရဲတပ်ဖွဲ့ကပြောပါတယ်မကြာသေးခင်ကလုခဲ့တဲ့ဆန္ဒပြပွဲအတုံးများကိုထိုင်းရဲတွေကမြေရုံပုံးတွေမိသက်ပိုက်တွေရာဘာကြီးတွေတုံးပြီးဖြုတ်ခွဲခဲ့ပါတယ်အခုအမကန်ပေးလိုက်တဲ့ဆန္ဒပြခေါင်းဆောင်၄ဦးကိုဩဂုတ်လ၂ရက်နေ့ဆန္ဒပြပွဲတစ်ခုအပြီးဖမ်းခဲ့တာဖြစ်ပြီးတော့အမကန်ပေးဖို့ရှောက်ထားတဲ့ပထမ9ကြိမ်ပယ်ချခံခဲ့ရပြီးတဲ့နောက်မှာအခုဒီကြိမ်မှမှအမကန်ရခဲ့တာ
ပါဗီယက်နမ်မှာပြီးခဲ့တဲ့နှစ်လအတွင်းဒယ်လ်တာကိုဗစ်မျိုးကွဲကူးစက်မှုတွေမြင့်တက်လာပြီးတဲ့နောက်ပြည်နယ်တချို့မှာအသွားအလာတင်းကျပ်ကန့်သတ်ထားပါတယ်ဩဂုတ်လ၂၂ရက်နေ့ကစလို့အသွားအလာကန့်သတ်ထားတာကြောင့်ကူးစက်မှုမြင့်တက်နေတဲ့ဒဏ္ဍာရီမျိုးမှာစည်းဆိုင်တွေစားတော့ဆိုင်တွေပိတ်ထားပြီးမြို့နယ်လူလူအတွက်စားတော့နဲ့တောက်သုံးရရဖို့အခက်အခဲတွေလည်းရှိနေပါတယ်လူတွေကိုအိမ်ပြန်ထွက်ရလို့တားမြစ်ထားသလိုဒဏ္ဍာကနေထွက်ခွာဖို့ဆိုရင်တရားဝင်ခွင့်ပြုချက်လည်းလိုပါတယ်ကာကွယ်ဆေးနှလုံးထိုးပြီးသူကစက်တင်ဘာလအထိလူရည်ရဲ့400ခန်းတော့အောက်မှာပဲရှိပြီးကာကွယ်ဆေးအထုတွေလည်းပေါ်ထွက်လာနေပါတယ်ဂျော်နောက်ကင်းစတက်ကလိုကကိုရိုနာဗိုင်းရပ်စ်သုတေသနစင်တာသတင်းတွေအရပြောရရင်အင်္ဂါနေ့အထိဗီယက်နမ်မှာကိုဗစ်ကူးစက်သူ 63,000 ကျော်နဲ့သေဆုံးသူ 15,600 ကျော်ရှိနေပါတယ်။တရုတ်နိုင်ငံအရှေ့တောင်ပိုင်းဖူကျန်းပြည်နယ်မှာတော့ကိုဗစ်မျိုးကွဲကူးစက်နေတာ9ရက်ဆက်တိုက်ရှိနေပါပြီ။မြို့သုံးမြို့မှာကူးစက်နေတာပါ။ဖူကျန်းပြည်နယ်ကမနေ့ကတရက်ထဲပြည်တွင်းကူးစက်ခံရသူ120ရှိပြီးရောဂါလက္ခဏာမပြတဲ့သူ19ယောက်ရှိနေပါတယ်။ဩစတြေးလျနိုင်ငံမှာတော့ဆစ်နီမြို့မှာထုတ်ထားခဲ့တဲ့ကာဖျူးအမိန့်ကိုဗိုလ်တုနေ့ညမှာရုပ်သိမ်းလိုက်ပါတယ်။ကိုဗစ်ကာကွယ်ကတ်တွေမှာအင်္ဂါလောက်ကြတဲ့အခါစိုက်ဘာရာဇဝတ်မှုတွေလည်း33ရာခိုင်နှုန်းတိုးတက်လာခဲ့တယ်လို့ဩစတြေးလျနိုင်ငံကဆိုပါတယ
်ပုံထုံးနဲ့ညဖက်နောက်ဆုံးရထိတ်တန့်ရောက်သတင်းတွေကိုတော့ကိုကျော်ကျော်သိန်းနဲ့ဦးတင်မောင်တန်းတို့ကတင်ပြသွားတာပါရှင်အခုတော့ပြည်တွင်းသတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်စကိုင်းတိုင်းမကွေးတိုင်းမန္တလေးတိုင်းတွေကမြို့နယ်တချို့မှာအင်တာနက်ဖြတ်တောက်ခံထားပါတယ်စကိုင်းတိုင်းမှာအင်တာနက်လိုင်းတွေဖြတ်တောက်ခံထားပြီးတော့သတင်းအချက်အလက်တွေမရနိုင်ပဲဖြစ်နေချိန်မှာစစ်ကောင်စီဘက်ကထိုးစစ်ဆင်လာမှာကိုလည်းဒေသခံတွေစိုးရိမ်နေကြပါတယ်အင်တာနက်ပိတ်ခံထားတဲ့နေရာတွေကဒေသခံတွေရဲ့အခက်အခဲတွေနဲ့ကြုံနေရတဲ့အကြောင်းရန်ကုန်ကနေသတင်းပေးပို့ထားတာကိုတော့အလိမ်မကတင်ပြထားပါတယ်ရှင
်စကိုင်းတိုင်းမကွေးတိုင်းနဲ့မန္တလေးတိုင်းတွေကမြို့နယ်တချို့မှာစက်တင်ဘာလ14ရက်နေ့မနေ့နေ့ကပိုင်းကလေးကအင်တာနက်လိုင်းတွေဖြတ်တောက်ခံထားရပါတယ်။တချို့ဒေသတွေကမိုဘိုင်းအင်တာနက်ဖြတ်တောက်ခံရတာဖြစ်ပြီးတချို့နေရာတွေကတော့ broadband fiber cable ဂျိုးတွေဖြစ်တဲ့ wifi အင်တာနက်ပါဖြတ်တောက်ခံထားရတယ်လို့ဒေသခံတွေကပြောပါတယ်။စစ်တပ်အာဏာသိမ်းယူပြီးနောက်ပိုင်းဒါဟာဒုတိယအကြိမ်အင်တာနက်ဖြတ်တောက်ခံရတာလို့ဒေသခံတွေက VOA ကိုပြောပါတယ်။စကိုင်းတိုင်းမှာဆိုရင်ရင်းမပင်၊ကနီ၊ဆလင်းကြီးပလဲအရာတော်ဝက်လက်နဲ့ဘူးတလင်မြို့နယ်တွေမှာမိုဘိုင်း wifi စတဲ့အင်တာနက်လိုင်းတွေဖြတ်တောက်ခံထားရပါတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်အင်တာနက်ဖြတ်တောက်လိုက်တာနဲ့ပတ်သက်ပြီးရင်းမှတ်ပင်ဒေသခံတို့ကတော့စစ်ကောင်စီကထိုးစစ်ဆင်ကျင်တာကြောင့်အခုလိုသတင်းအမှောင်ချလိုက်တာလို့ VOA ကိုအခုလိုပြောပါတယ်
ဒီကျွန်တော်တို့ကြိုတင်ပြရတဲ့အပိုင်းတွေရှိတယ်ပေါ့တို့ထိုးစစ်ဆင်ဖို့ပြင်ဆင်နေရနေမှာလူလူရင်းအဖြစ်တင်တာတော့နောက်တစ်ခုကကျတော့ဒီစနစ်နဲ့ရိခါပါလာပြီးပြင်ဆင်နေတဲ့အနေအထားတွေလည်းကျွန်တော်တို့တွေ့နေရတယ်အဲတော့တရားတာတစ်ခုကတော့ဒီအကြမ်းဖက်စစ်ကောင်စီကမိုင်းနဲ့တာဝန်တွေကိုဖျက်ဆီးလိုက်တဲ့အတွက်ကြောင့်လက်တုံ့ပြန်တဲ့နေပိုင်းနာနဲ့တွေလည်းဖျက်တော့တာလုံးလည်းကျွန်တော်တို့ကတုံ့တက်တယ်နောက်တစ်ခုကကျတော့ခုနဒုတိယချက်ကကျတော့အကြမ်းဖက်စစ်ကောင်စီကထိုးစစ်ဆင်ဖို့ဖျက်တော့တာလို့ပဲကျွန်တော်တို့ကတုံ့တက်ပေါ့
လက်ရှိအင်တာနက်လိုင်းတွေဖျက်တော့ခံထားရတဲ့မြို့နယ်တွေဟာပြီးခဲ့တဲ့ရက်ပိုင်းကမိုင်းထဲလ်တာဝါတိုင်းတွင်မိုင်းခွဲတိုက်ခတ်ခံရတဲ့မြို့နယ်တွေဖြစ်ပါတယ်။ဒါကြောင့်စစ်ကောင်စီကလက်တော့ပြန်လို့အခုလိုအင်တာနက်လိုင်းတွေဖျက်တော့တာလို့လည်းပြောပါတယ်။ကဏီနယ်ဘက်မှာစစ်တပ်ကလှက်ပတ်သွားလာနေပြီးဒေသခံကြေးရွာတွေမှာရှာဖွေဖမ်းဆီးတာမျိုးရှိနေသလိုတိုက်ပွဲပြန်ဖြစ်လာမှာကိုလည်းစိုးရိမ်နေရတယ်လို့ကဏီဒေသခံတူကပြောပါတယ်
။ဒီတော့ရေမှာလက်ပတ်တဲ့ဒီအမည်ရရှိတဲ့ကားမှာဆိုတဲ့အမျိုးစကောင်းကတော့သူရှိတယ်ပေါ့ကြည့်တယ်အဲ့လိုလေရွာရွာရတော့ပွားနေတယ်သူတို့အများအားသူတို့လုပ်နေကြပုံပုံစံပါပဲအများအားလည်းလက်တတ်ပြီးတော့ဒါလည်းရှားနေတယ်ဘာလို့လဲချက်ပြုံရှားတယ်အဲ့လိုမျိုးတွေပါတော့
အင်တာနက်ဖြတ်တောက်ခံထားရတဲ့မန္တလေးတိုင်းမြင်းချံမြို့မှာလည်းဖုန်းလိုက်နဲ့ပဲသတင်းအချက်အလက်တွေမေးမြန်းနေရတယ်လို့မြို့ခံတူကဆိုပါတယ
်ကျွန်တော်တို့ wifi တွေပါရတော့ရပါသေးတယ် fiber network ဖြစ်တဲ့ wifi ရတော့ရပါတယ်ကျွန်တော်တို့မျိုးပေါ်နေတာတော့ AAC ပဲရှိပါတယ်ဗျ။ Internet line ဖြတ်လဲကျွန်တော်တို့ဖုန်းနဲ့တယောက်နဲ့တယောက်ကတော့သတင်းလမ်းမေးကြတာပါပဲ။ဒါကြီးတော့စိုးရိမ်တော့မရှိပါဘူးကျွန်တော်တို့ကလည်းဖုန်းလိုင်းမပြတ်သေးဘူးကတော့ကျွန်တော်တို့တယောက်နဲ့တယောက်ကတော့သတင်းမေးနေကြတာပါပဲ
။မိုးကုံမျိုးမှာလည်းအလားတူ Internet ပိတ်ခံထားရပါတယ်။သတင်းစီးဆင်းမှုမြန်ဆန်စေဖို့ Internet အပြည့်အဝပြန်ရခြင်းတယ်လို့ပရဟိတအကူကြီးပေးသူတူကအခုလိုပြောပါတယ်။
ကျွန်တော်တို့အနေနဲ့ကျတော့ဒီရုံးလူနာပေးရှင်အနေထားကညာကျတော့ကျွန်တော်တို့ဒီဖုန်းတင်းနဲ့ပဲပေါ့နော်ဟိုဘယ်နာပါဖြစ်တယ်ဆိုတော့ကျွန်တော်ဖုန်းတင်းနဲ့ပဲဆောင်နေပြန်ပြန်ပွင့်ရင်ကြောင်းတော့ပြန်ရကျင်တော့ပါဆိုတော့တချို့တချင်းဖြစ်တဲ့တွေကကျတော့အဲ့ဘွားနေပဲတည်ရတာလေအခုကျတော့တခုတည်ရင်ဆိုဟိုဖုန်းဆက်မေးဒီဖုန်းဆက်မေးပေါ့ဗျာအဲ့လိုဖြစ်နေရပေါ့ online ပေါ်က online business နဲ့တမားရတော့ဒုက္ခရောက်တော့ပေါ့
စစ်တပ်အာဏာသိမ်းပြီးနောက်ဘဏ်တွေမှာငွေထုတ်ယူဖို့အခက်အခဲဖြစ်လာခြင်း mobile banking KBZ Pay Wave Pay တွေနဲ့ငွေကြေးအလွယ်အပြောင်းလှုပ်ဆောင်ပြီးဖြည့်ရှင်းနေရတာဖြစ်ပါတယ်မကွေးတိုင်းတောင်တွင်းကြီးမြို့ကစီးပွားရေးလုပ်ငန်းရှင်တူကတော့အခုလိုအင်တာနက်ဖြတ်တောက်လိုက်တာဟာစီးပွားရေးလုပ်ငန်းတွေအတွက်အခက်အခဲဖြစ်စေတယ်လို့ဆိုပါတယ်
ဘာမိုင်းဒီစင်ကာပူအင်တာနက်ပြန်ရတယ်ပြောရမှာကျွန်တော်စင်ကာပူကအင်တာနက်မရဘူးကျွန်တော်တို့ကဘယ်လိုလုပ်ငန်းလုပ်တော့အင်တာနက်မိုင်းနာဘလူးဖြစ်တော့ကျွန်တော်တို့ကျွန်တော်အလုံးနဲ့ကျွန်တော်ဒီဘန်ကြီးလုပ်နေတော့မှဒါအဆင်မပြေတော့ဘူးနော
်လွန်ခဲ့တဲ့ဩဂတ်စ်လ20ရက်နေ့ကကချင်ပြည်နယ်ဖားကတ်မြို့အတွင်းမှာလည်းအင်တာနက်လိုင်းဖြတ်တောက်ခံထားရတာဖြစ်ပြီးအခုချိန်ထိပြန်လည်ဖွင့်ပေးတာမရှိသေးပါဘူးနေရဒေသအနှံ့မှာစစ်ကောင်စီကအင်တာနက်လိုင်းတွေဘာကြောင့်ဖြတ်တောက်ထားသလဲဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူး။မြန်မာနိုင်ငံမှာဖေဖော်ဝါရီလ၁ရက်နေ့ဆီယနာသိမ်းပြီးနောက်ပိုင်းဆီယနာစန့်ကျင်လှုပ်ရှားမှုတွေလက်နက်ကင်ခုခံမှုတွေနေရအနှံ့ပေါ်ပေါက်နေသလိုတိုင်းရင်းသားလက်နက်ကင်အဖွဲ့တွေနဲ့လည်းတိုက်ပွဲတွေတကြော့ပြန်ဖြစ်ပွားနေတာပါ။အခုလိုသတင်းအမှောင်ချထားချိန်အရင်ကတည်းကအခြေအနေပုံမဆိုးလာမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်ရှင်။
စကိုင်းမကွေးနဲ့မန္တလေးတိုင်းဖဲကမြို့နယ်တချို့အနေနဲ့ဖြတ်ခံထားတဲ့အကြောင်းအလိမ်မာတင်ပြသွားတာပါရှင်ခုတော့ချင်းပြည်နယ်ကံပက်လက်နဲ့မကွေးတိုင်းစောမြို့တို့အကြားတိုက်ပွဲဖြစ်ပွားတဲ့သတင်းတင်ပြပေးပါမယ်ချင်းပြည်နယ်ကံပက်လက်မြို့နယ်မကွေးတိုင်းစောမြို့ကြားမှာစစ်ကောင်စီနဲ့ကံပက်လက် CDF တို့တိုက်ပွဲဖြစ်ပွားတာရှိသလိုစစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်လူနေအိမ်တွေအပေါ်ကြောက်တာတွေလည်းရှိပါတယ်ကံပက်လက်မြို့မှာတော့အသွာလာတွေတိတ်ဆိတ်နေပြီးမြို့ခံတွေကစိုးရိမ်နေပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်
မနေ့စက်တင်ဘာ14ရက်နေ့ကစောမျိုးကတက်လာတဲ့စစ်ကောင်စီတပ်တွေနဲ့ကံပက်လက် CDF တို့ချင်းပြည်နယ်ကံပက်လက်မြို့နယ်မကွေးတိုင်းစောမျိုးနယ်ကြားမှာတိုက်ပွဲဖြစ်ပွားခဲ့ပြီးစစ်ကောင်စီဘက်ကတေဆုံးတာတွေရှိခဲ့တယ်လို့ကံပက်လက် CDF ကအခုလိုပြောပြပါတယ
်ကျွန်တော်တို့မနေ့ကစောကနေကျွန်တော်တို့ကံပက်ကိုအားဖြည့်ဖို့တက်လာတဲ့ဟိုစစ်သားတွေကိုကံပက်ကနေလည်းဟိုစစ်သားတွေကတွားချိုတာပေါ့အဲ့လိုမျိုးတွားချိုတဲ့အပိုင်းကိုကျွန်တော်တို့အစားကိုကျွန်တော်တို့က CDF အနေနဲ့ကျွန်တော်တို့ချတိုက်တာဖြစ်ပါတယ်ဟုတ်။ဟုတ်ကဲ့ထိခိုက်အစားဆုံးကတော့ဟိုစစ်သားတွေကတော့ဆေးရုပ်ထက်မနေကြမယ်လို့ကျွန်တော်တို့စစ်သားမှာတွားနေတယ်ကျွန်တော်ရဲပေါ်တွေကအရင်ပို့တာပေါ့လေ။ဒီဘက်ကနေတော့အဲ့ဒီလက်နက်ကြီးတွေနဲ့ပုံမှန် ထုနေတယ်ရန်တမ်းပြီးမှပြစ်နေတယ်လက်မကြီးကြီးစိတ်ချတုံးပြီးမှကျွန်တော်တို့ကိုအာတိုက်တာပေါ့ကျွန်တော်တို့ကိုပြန်ပြီးမှတိုက်တာပေါ့လေအဲ့လိုမျိုးတော့ရှိတယ်ဟုတ်
ချင်းပြည်နယ်အတွင်းလာတလောဖြစ်ပေါ်နေတဲ့တိုက်ပွဲအခြေအနေတွေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူးဒီတိုက်ပွဲရဲ့နောက်ဆက်တွဲအနေနဲ့ဒီကနေ့စက်တင်ဘာလ15ရက်မနေ့ပိုင်းမှာစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်လို့ကံပက်လက်မြို့လူနေအိမ်တွေအပေါ်လက်နက်ကြီးတွေကြားရောက်ပောက်ကွဲခဲ့တာတွေရှိပါတယ်လက်နက်ကြီးတွေကြားရောက်ပောက်ကွဲလို့ကံပက်လက်မြို့မှာအသွားအလာမရှိဘဲတိတ်ဆိတ်နေတယ်လို့ကံပက်လက်ဒေသခံတဦးက VO ကိုပြောပါတယ
်ဟိုဆယ်နယ်လူဝန်ကျင်နောက်ပေါ့နော်ဆယ်နယ်ဝန်ကျင်ကနေမှာဟိုညနေခဏခွဲလောက်တိဟိုပေါ့ခဏနားလိုက်ကြမိကြည့်လိုက်ခဏနားလိုက်ကြမိကြည့်လိုက်ဘလို့ဘလို့ဆင်းတယ်တိုက်ပွဲကြတော့ဒီညိုထက်ကြတော့လုံးဝတိုက်ပွဲကြတော့မရှိဘူးသူတို့ရန်တမ်းမိကြည့်ခန့်တယ်လူကြီးခိုင်းမှကြတော့လုံးဝဆက်တော့မရှိဘူးဒီစီးဆုံးဆုံးမှကြတော့လူနေအိမ်ကကြတော့ဟိုသုံးလုံးလောက်ဖြစ်တယ်ပြီးကြတော့ဟိုဘယုံနာနေတော့ကြတယ်ပြီးကြတော့ရှင်သက်စုံဖက်လူမျိုးအနာကြီးကြတယ်အာလောဆရာမျိုးကြတော့အာဘသူမှဟိုမှအပြင်ထွက်တာအပြင်ထွက်တော့ဗောနော်ကိုင်းနေကိုရဲ့လူမျိုးစာနိုင်ခရစ်စ်လူနေနေဆူဆောင်ကိုင်းနေကိုနေရတော့လို့ပဲရှိတယ်ညထဲကြတော့တိတ်ပြီးဘယ်လိုသွားလာတော့မရှိတော့
ပြီးခဲ့တဲ့စက်တင်ဘာလ6ရက်နေ့ကလည်းကမ်ပက်လက် CDF နဲ့စစ်ကောင်စီတပ်တွေစောမျိုးနဲ့ကမ်ပက်လက်မျိုးအကြားမှာတိုက်ပွဲဖြစ်ပွားခဲ့တာတွေရှိပြီးတိုက်ပွဲအတွင်းစစ်ကောင်စီဘက်ကတည်ဆုံတာတွေရှိခဲ့ပါတယ်တိုက်ပွဲတွေဆက်လက်ပြင်းထန်လာနိုင်တဲ့အတွက်ပြည်သူတွေအနေနဲ့စောနဲ့ကံပက်လက်ကြားကိုအတွာလာမလုပ်ကြဖို့ CDF ဘက်ကသတိပေးထားပါတယ်ခင်ဗျာ
ချင်းပြည်နယ်ထက်ကလက်တလောတိုက်ပွဲအခြေအနေတွေနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းကိုတော့ကိုဇော်ဝင်းလိုင်းကတင်ပြပေးသွားတာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့ရခိုင်လက်နက်ကင်အဖွဲ့ AA နဲ့ဆက်ဆက်ပြီးတော့ဖမ်းဆီးခံရလူတချို့အကျဉ်းထောင်ထဲမှာရှိနေတယ်ဆိုတဲ့သတင်းဖက်ဆက်ရအောင်ပါရခိုင်ပြည်နယ်ကအကျဉ်းထောင်တွေမှာရခိုင်လက်နက်ကင် AA အဖွဲ့နဲ့ဆက်ဆက်တယ်ဆိုပြီးအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့ဖမ်းဆီးခံရသူက200ကျော်ရှိနေပါတယ်အဲ့ဒီထက်ကတချို့ကိုဒီလအတွင်းမှာပဲပြန်လို့ပေးခဲ့ပါတယ်ဒါပေမဲ့လည်းအများစုကတော့နှစ်နဲ့ချေးပြီးတော့အမှုရင်ဆိုင်နေကြတယ်လို့တချို့ဆိုရင်အမှုရင်ဆိုင်နေရတာနှစ်နှစ်ကျော်ကြာပြီဖြစ်ပေမဲ့လို့အခုချိန်ထိအမိန့်မချသေးပါဘူးဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုသားညုံကတင်ဆက်ပေးထားပါတယ်ရှင
်ရခိုင်ပြည်နယ်မှာရခိုင်လက်နက်ကင် AA အဖွဲ့နဲ့ဆက်ဆက်တဲ့ဆိုပြီးတော့အကြမ်းဖက်တိုက်ဖြည့်ဥပဒေနဲ့ဖမ်းဆီးတရားစွဲခံထားသူ200ကျော်အထိရှိခဲ့ပြီးတော့ရခိုင်တောင်ပိုင်းကြောက်ဖြူမြို့နယ်ကအချင်းတော်မှာအများဆုံးဖမ်းဆီးထိန်းသိမ်းခံရတာဖြစ်တယ်လို့အကြမ်းဖက်တိုက်ဖြည့်ဥပဒေနဲ့ဖမ်းဆီးခံထားသူတွေကိုရှင်းကောက်ယူနေတဲ့ဆိုင်းဆရာဝေဟင်အောင်ကပြောပါတယ
်။အဲဟိုအဲ့ဒါအဲ့200နဲ့တယောက်မှာဟို9ရင်းတွေကဒီလား9ရင်းတွေက30နဲ့ဟို10နဲ့6ယောက်လွတ်သွားတယ်။မနေ့က10နဲ့6ယောက်ဆိုရင်တော့စုစုပေါင်းဒီကြားထဲမှာလွတ်တာကတော့32ယောက်ပဲရှိသေးတယ်။အဲ့ဒါကကျန်တာကလူပေါင်းနောက်ထပ်100ကျော်လောက်ကျန်နေသေးတယ်ခင်ဗျာ။လက်ရှိကတော့ကျွန်တော်တို့ကောက်ယူထားတဲ့စည်ရင်အရာဆိုရင်ကြောက်ဖြူမျိုးတွေကအများဆုံးဖြစ်နေတယ်
အခုလိုအကြမ်းဖက်တိုက်ဖြည့်ဥပဒေနဲ့ဖမ်းဆီးခံထားရတဲ့ထဲမှာလက်ကကြီးရွာကဥကိုခမောင်ဆိုးတယောက်လည်းပါဝင်ပြီးတော့အမှုရင်ဆိုင်နေရတာ၃နှစ်နီးပါးရှိပေမဲ့အခုချိန်ထိအမိန့်ချမှတ်တာလည်းမရှိသလိုပြန်လွတ်ပြေးတာလည်းမရှိသေးဘူးလို့ဇနီးဖြစ်သူမသိရင်ကပြောပါတယ
်။ဟုတ်ကဲ့ကျွန်မရကျတော့အခုဖမ်းထားတာကတော့ဒီလားဟို2019ကပဲဖမ်းထားတာပေါ့နော်အခုတည်းတည်းဆိုရင်၃နှစ်ပြည့်ခါနေနေပါပြီ။အမှုအချိန်ကတော့ဘယ်လိုလဲဆိုတော့သူတို့ကတော့အမှုကတော့ဆက်စီလို့ပြီးနေပါပြီ။ဒါပေမဲ့သူတို့ကလည်းမလှဘူးအဲ့တော့အမီလည်းမရှိဘူးကောနော်အဲ့အမီတို့ကဝင်နေကဘာမှမတတ်နေတော့ဘူးလို့သူတို့စီလည်းမတော်နေတော့ဘူးသူတို့လည်းနေကောင်းလားဘာလဲဆိုတော့ကျမတို့တော့လည်းမကြည့်နေတော့ဘူးလာစီလည်းမကြည့်တော့ဘူးကျမတို့ကဒီမှာစားစရာလည်းမရှိတော့ခဲခဲတဲ့အားများနေတယ
်ကိုခမောင်စိုးကိုပြီးခဲ့တဲ့2019ခုနှစ်ကလက်ကကြီးရွာမှာဖမ်းဆီးခဲ့တာဖြစ်ပြီးတော့စစ်တပ်မြို့နယ်မှာတရားရင်ဆိုင်နေရတာလည်းဖြစ်ပါတယ်လက်ရှိရခိုင်ပြည်နယ်မှာအကြမ်းဖက်တိုက်ဖြည့်ဥပဒေတွေနဲ့ဖမ်းဆီးခံထားသူတွေနဲ့ပတ်သက်လို့အမှုကြန့်ကြာနေတာကြောင့်မိသားစုဝင်တွေအတွက်ငွေကြေးကုန်ကျမှုများသလိုဖမ်းဆီးခံရသူတွေအတွက်လည်းနင်းနာမှုရှိတယ်လို့ရခိုင်ရေးတက်ကြွလှုပ်ရှားသူတွေကဝေဖန်တာတွေရှိပါတယ်။ရခိုင်ပြည်နယ်ကအကြမ်းဖက်တိုက်ဖြည့်ဥပဒေတွေနဲ့တရားဆက်ဆုခံထားရတဲ့အမှုတချို့ကိုလိုက်ပါဆောင်နေတဲ့တရားလွှတ်တော်ရှင်တွေဦးကျော်ညွန့်မောင်ကတော့အမှုတွေကြန့်ကြာနေတာနဲ့ပတ်သက်လို့အခုလိုရှင်းပြပါရယ်
။ကိုဗီပထမလိုင်းမှာအခောက်ကျွန်တော်တို့ဒီဒေသခံတွေကိုရုံးမထုတ်တော့ဘူးအဲ့မှာတစ်ချက်ကြားတယ်ကနောက်တခါဒီတခါတော့ဒုတိယအဲ့လိုကိုဗစ်တစ်ဆက်ကြတယ်ကြာပြီးတော့အဲ့ဒီကိုဗစ်နောက်ပိုင်းမှာကျွန်တော်တို့အမှုတွေရုံးကိုတက်ပြီးတော့စစ်တဲ့အခါမှာတရားရုံးကနေပြီးတော့အပေါ်ကညွန်ကြတယ်ဆိုပြီးတော့ကျွန်တော်တို့ဒီအမှုတွေကိုဒီပြီးတော့ဟိုဆိုင်းငံ့ထားတယ်ကြအမှုတွေကိုဟိုကျွန်တော်တို့အမိရှာမဲ့ရတယ်ကိုအမိမရှာနိုင်ဆိုင်းငံ့ထားပါဆိုတော့ကျွန်တော်တို့အမှုတွေကိုဆိုင်းငံ့ထားအဲ့ဒီအကြောင်းကြတဲ့တစ်ဆက် Now the car, a good car, General Rodi, go back to the art of Lavin, or go back to the art down General Mudugo, Peter, or there can be a young Mudugan, General Rodi, down the road, who Peter, the judge of Tenjara or not.
စခိုင်ပြည်နယ်မှာရခိုင်လက်နက်ကိုင်အီအဖွဲ့နဲ့တမတော်ရူဂျာမန်နှစ်ကျော်ကြာတိုက်ပွဲတွေပြင်းထန်ဖြစ်ခဲ့တာပါတိုက်ပွဲတွေတုန်းမှာရတသားတွေကိုစစ်တပ်ဘက်ကဖမ်းဆီးရာတွေရှိခဲ့တယ်လို့ပဲအီအဖွဲ့ဘက်ကလည်းစစ်တပ်နဲ့ဆက်ဆက်သူတွေဌာနဆိုင်ရာဝန်ထမ်းတွေကိုဖမ်းဆီးစစ်ဆေးမှုတွေရှိခဲ့ပါတယ်
ချိန်လက်နက်ကိုင်အဖွဲ့အေးနဲ့ဆက်ဆက်ပြီးတော့ရခိုင်အချင်းထောင်တွေမှာဖမ်းဆီးခံထားသူတွေရှိနေတဲ့အကြောင်းကိုသားညွန့်ဦးတင်ပြသွားတော့ပါရှင်ခုတော့ရှမ်းမြောက်ကစစ်ဆောင်စခန်းမှာကိုဗစ်ကူးစက်မှုအခြေအနေဖက်ကြီးကြရအောင်ပါရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မုံကိုမြို့ဘော်ကိုစစ်ဆောင်လာသူ36ဦးမှာကိုဗစ်ပိုးတွေ့ရှိထားပြီးတော့သူတို့ကိုစီရင်ဖို့ကုသထားပါတယ်လောလောဆယ်မ set mu pumu piana magule so imurishinibare, Shangonga lare mogum yoga. Shangonga lare mongum yoga chinigura kwam yatu gatin piatabare.
Tio Mimaneza dida muse munema, sekonsi dene MMDA, Gogan deja, Zulana sanga sabido, tigbury bintangerajo, Mongum yupa winchin yuariga, Lukonia joha, Mongum yuga, sechonskan, tonguma, layo kulunijarawa. Bigger banga, sichon chu, namajan pikeaga, sisi giama, Govern and Nibu Dushigajon, sichon sanga, IDB duga, VOE go biovare.
Mongo de Magona, then son of the Kenya, who let us at all, don't send a child of shooting go behind.
မနေ့ကတည်းကတွေ့တာပေါ့မနေ့ကညတက်တိတာဖြစ်ပေါ်လာတော့ဗောဒီနေ့နှစ်ချက်နဲ့6ရောက်ဖြစ်တူတာပေါ့ဗျာဟာအကုန်လုံးပေါင်းပြီးဆိုရင်တုံးနဲ့6ရောက်ပေါ့ဗျာဟာကိုဗစ်ပိုးတွေ့ရှိပြီးနောက်မှာဒုက္ခသည်စခန်းအဝင်ထွက်တွေကိုကန့်သတ်ထားပါတယ်စစ်ဆောင်ချို့ကတော့ကိုဗစ်ကူးစက်မှာကိုစိုးရိမ်ပြီးနေရပြန်ချင်နေကြပါတယ်ဒါပေမဲ့ဖောင်းဆိုင်ဘက်မှာပြစ်ကတ်တန်နေကြားနေရတယ มหาเมฆเนี่ยเปล่าเนาะคุณนี่เนาะเปล่าไม่อยากรู้ซะเลยอันนี้เปล่าเนาะเดี๋ยวพอมาเปล่าไม่อยากรู้ก็เปล่าเนาะเดี๋ยวพอมาเปล่าไม่อยากรู้ก็เปล่าเนาะมองโกว่าเสียงนี่กูคุณนี่ดูดูก็เลยโควิดกูเสียดูสุดๆบางตอนจะเช่ากูด้วยสิทธาบีตัวกูมองโกปิดดูเสียงมาปุ๊บสังกูตานี่จังเนี่ยแล้วเสียงแค่ไหนมาลูเรศสุวีนี่แทนอะไรเจ้าส่วนใหญ่เจนี่สิจังเปล่าไปเลยมองโกมีกูยาวนี่เลยสิบเอ็ดกว่าเดียร์ก็เจนี่จำเป็นอะไรเ တရုတ်မြန်မာနယ်စပ်မှာတင်းချောက်နေကြပါတယ်ဒီဖိုင်ကောင်း IDP စခန်းမှာတော့ကိုဗစ်ကူးစက်တာမရှိကြောင်းဆစ်ဆောင်တူကပြောပါတယ
်ကျွန်တော်တို့ခန်းမှာကြတော့ကိုဗစ်နဲ့ပတ်သက်ပြီးမှာတော့တို့လို့ခြေတော့ပြောမှမပြည့်သေးဘူးလက္ခဏာကို
မူဆယ်မြို့နယ်အရှိပိုင်းကျူကုတ်ပန်ဆိုင်မုံကိုစတဲ့ဒေသကဆစ်ဆောင်တွေကိုကူညီပေးနေသူတူကတော့မုံပေါ်ဒေသဘက်မှာလည်းကိုဗစ်ကူးစက်သူ50လောက်တွေ့ရှိတာကြောင့်ပြောပါတယ
်အခုလုံးလုံးရှိတော့အဲ့ဒီမုံကိုမှာဖြစ်တာပြီးတော့ဒီမုံကိုအဖက်မှာဖြစ်တာအဲ့လောက်ပဲကြားပါလေဒီမုံကိုဘက်တော့နားဆွေဝင်ချင်တော့ရလာတယ်ဒါပေမဲ့ဒီတော့ quarantine center တွေပါလေအလုံးကတော့အတင်းတော်ကရောဒီချေးရွာကရောပေါ့နော်အဲ့ဒါမျိုးလုပ်တာတော့ရှိတာပေါ့
ဒီသကံပြည်သူတွေကိုတေချာစစ်ဆေးမဲ့ဆိုရင်ဒီထက်ပိုများနိုင်ကြောင်းလည်းပြောပါရယ်ဒီလပိုင်းအတွင်းဖြစ်ပေါ်ခဲ့တဲ့တိုက်ပွဲတွေကြောင့်မုံကုံမျိုးအရှိဖောင်းဆိုင်ဘက်ကဒီသကံ200လောက်ကလည်းတရုတ်နယ်စပ်မှတိတ်ချောက်နေစေဖြစ်ပြီးဆက်သွယ်ရေးခက်ခဲတာကြောင့်အခြေအနေသေးစိတ်ကိုတော့မသိရသေးပါဘူးညာ
ရှမ်းမြောက်ဘက်ကဆစ်ရှောင်းဒုက္ခသည်တွေကြားကိုဗစ်ကူးစက်မှုအခြေအနေကြောင်းရှင်ကုံကလာတဲ့တဲ့င်းကိုတော့ကိုအောင်မြတ်သူကတင်ပြသွားတာပါရှင်။ပုတ်ထုံးညပိုင်းရဲ့ပြည်တွင်သတင်းပေးဖို့ချက်တွေကတော့ဒီလောက်ပါပဲရှင်။ VOA American အတန်ရဲ့ဒီကနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေရုပ်တံကနေပါတက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။မကြာခင်မှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့ပုတ်ထုံးညတိုင်းတင်ဆက်ပေးနေကြဖြစ်တဲ့ဒေါက်တာတန်ဆိုရဲ့လူလူနဲ့ကျမရဲ့ဥကျော်ဆန္ဒရဲ့မြမအရေးသုံးသပ်ချက်နဲ့ကိုရန်နိုင်အပတ်စဉ်တင်ဆက်နေတဲ့အပတ်စဉ်အားကစားကဏ္ဍကိုနားဆင်ရဖို့လည်းရှိပါရဲ့ရှင်
။ VOA American တန်ရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bemis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။VOA မြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့
nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web site တွေမှာ application ရယူနိုင်ပါတယ်နော် VOA American တန်ရဲ့ရုပ်တံတဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်မင်္ဂလာညချမ်းပါရှင်2023ခုနှစ်စက်တင်ဘာလ15ရက်ပို့ထုတ်နေ့အညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်တော်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ3130နဲ့58အပြင်လိုင်းလမ်းမီတာ190တို့ကနေတက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ်။မြန်မာနိုင်ငံမှာတွေ့ဆုံဆွေးနွေးရေးဖြစ်နိုင်သလားဆိုတဲ့ကောင်းစင်နဲ့ဦးကျော်ဆန္ဒရဲ့မြန်မာအရေးသုံးသက်ချက်ထုတ်လွှင့်မပေးခင်မှာတော့ COVID-19 လန်ထလူနာတွေအတွက်အာဟာရနဲ့ပတ်သက်လို့ဂျာမန်ရေကဏ္ဍကိုအရင်ဆုံးထုတ်လွှင့်ပေးချင်ပါတယ်။ COVID ရောဂါကူးစက်ခံရတဲ့လူနာတွေမှာ၃ရက်သာကြိုလွန်ပြီးတော့အာဟာရမပြည့်တာမျိုးဖြစ်ရင်အထူးသတိထားဖို့လိုတယ်လို့ဂျာမန်ရေကျွမ်းကျင်သူတွေကသတိပေးနေပါတယ်။အဲ့ဒီအချိန်မှာအာဟာရပိုင်းဆိုင်ရာဖြစ်တင်မှုတွေကိုဂရုစိုက်လှုပ်ဆောင်ပေးဖို့လည်းအကြံပြုပါတယ်။လူလူနဲ့ဂျာမန်ရေအစီအစဉ်မှာဒေါက်တာတန်ဇော်ကတင်ပြပေးထားပါတယ်ရှင်။
ကိုဗစ်ဖြစ်တဲ့အချိန်မှာအဆုတ်နဲ့နှလုံးကကြွက်သားတွေပါဝင်ခန္ဓာကိုယ်နဲ့မှရှိတဲ့ကြွက်သားတွေအားနည်းသွားလေးရှိပါတယ်။ကိုဗစ်ဖြစ်နေတဲ့အချိန်မှာကိုယ်လေးတင်ကျဆင်းသွားပြီးခန္ဓာကိုယ်အနှံ့မှရှိတဲ့ကြွက်သားတွေကလည်းအားနည်းသွားတယ်ဆိုရင်နလန်ထတာကိုပိုပြီးကြာမြင့်စေနိုင်တယ်လို့အာဟာရဆိုင်ရာအထူးပြုဆရာဝန်တဦးဖြစ်သူဒေါက်တာစမြတ်စင်ကပြောပါတယ်
။ကိုဗစ်ရောဂါပြင်းထန်တာနဲ့များသွားတဲ့ဒီအဆုတ်နဲ့နှလုံးကရှိတဲ့ကြွက်သားလေးတွေအားနည်းသွားတယ်။နောက်ပြီးတော့ဒီခန္ဓာကိုယ်မှာမြင်ရတဲ့အခြားပေါ့နော်ဒီလက်ကောင်းကြွက်သားပေါင်ကြွက်သားစသဖြင့်ဒီမှာရှိတဲ့ကြွက်သားတို့များတဲ့နေရာကြွက်သားတွေဆုံးရှုံးသွားတယ်။ဆုံးရှုံးသွားတယ်နောက်ဆက်တွဲဆိုကြတော့ခန္ဓာကိုယ်မှာနှုံးနဲ့အားမရှိဘူး။နောက်အသက်ရှူလမ်းကြောင်းကကြွက်သားတွေဆုံးရှုံးသွားတဲ့ကြောင့်လူနာတွေကအသက်ရှူရတာပိုခက်တယ်မောတယ်ပေါ့နော်။နောက်ပြီးတော့ခုနကပြောသလိုပဲသူကဒီတပတ်ဆယ်ရက်အတွင်းမှာမစားနိုင်ကြဘူး။ဒါပေမဲ့ဟိုဒီမစားနိုင်လို့ကိုယ်လေးချိန်ကြတာအသားဓာတ်တစ်ခုလည်းဆုံးရှုံးသွားလို့လားဆိုတော့မဟုတ်ဘူးပေါ့နော်။လူနာတွေကအမှန်တိုင်းပြောရရင်တနေ့တာမှာဆိုရင်သူစားရမယ်ဒီအင်အားဓာတ်အသားဓာတ်နဲ့အဆီဓာတ်ဆိုသူအချိုးအစားနဲ့သူရှိရပေါ့နော်။အဲ့ဒါတွေအားလုံးသူတို့ကစားတာနည်းသွားတဲ့အတွက်ကြောင့်သူကကိုယ်လေးချိန်ကြသွားတာဖြစ်တယ်ပေါ့နော်။အဲအသားဓာတ်တစ်ခုလည်းကွက်နည်းသွားလို့ကိုယ်လေးချိန်ကြသွားတော့မဟုတ်ပါဘူး။သူကဒီ၃ခုလုံးနည်းသွားလို့ပေါ့နော်။အဓိကပြောရရင်ဒီပုံမှန်စားနေကြအစာအုပ်စု၃ခုလုံးညော့နည်းသွားရတဲ့ကြောင့်ကိုယ်လေးချိန်ကြသွားဖြစ်ပါတယ်။ဒါပေမဲ့ကိုယ်လေးချိန်ကြသွားတဲ့အထဲမှာမှသူကအစီကြသွားလားအသားကြသွားလားမမလားပြန်ပြီးတော့ဘာလို့ကြည့်လဲဆိုရင်အသားဓာတ်စားတာနည်းတယ်ဆိုရင်ခန္ဓာကိုယ်မှာကြွက်သားတွေပုံပြီးဆုံးရှုံးသွားတယ်ပေါ့နော်။အဲ့တော့ကိုယ်လေးချိန်ကြရတဲ့သူတို့ကြွက်သားဆုံးရှုံးတာများတာနှစ်ခုပေါင်းပါပြီဆိုရင်လူနာတွေကဒီနလန်ထတာပုံပြီးတော့ကြာတယ်။အဲဒီဆိုးကျိုးတွေပိုကြာတယ်ပေါ့နော်။နောက်ဆက်တွဲဆိုးကျိုးတွေပိုကြာတယ်လို့သူတွေသနာရီမှာတွေ့ရှိထားပါတယ်။ဆေးရုံတက်နေတဲ့လူနာတွေဆိုရင်ပေါ့နော်လူနာတွေရဲ့ကိုယ်လေးချိန်ဟိုဆက်မတော့တိုင်းတာလိုက်ပြီးတဲ့အခါမှာသူတို့ရဲ့ခန္ဓာကိုယ်အလိုက်လိုအပ်တာတွေပေးရပေါ့နော်။ဥမာဟိုစီးချိုရှိတဲ့လူဆိုရင်တနေ့ကိုဘလောက်ပေါ့။အဲကိုယ်လေးချိန်50 kg ရှိရင်ဘယ်လောက်စသဖြင့်သူကွဲပြားမှုလေးရှိရပေါ့နော်အထူးသဖြင့်အဲ့လိုမျိုးနာတာရှည်ယောက်ကယောဂလူနာတွေယောက်ကဆေးနေတဲ့လူနာတွေပါဆိုရင်သူတို့ကအသားဓာတ်ကိုထိန်းစားရတာမျိုးမှားထားတဲ့လူနာတွေရှိရပေါ့နော်အဲ့လိုလူနာတွေဆိုရင်တော့သူတို့ရဲ့ကိုယ်လေးချိန်လိုက်ပြီးတွက်ပါတယ်တွက်တော့မြန်မာလူမျိုးတွေမှာဆိုရင်ကိုယ်လေးချိန်ဟိုအမျိုးသမီးတွေမှာဆိုရင်ပေါ့နော်ခံမှန်းကိုယ်လေးချိန်ကအပေါင်120အနေပေါင်150လောက်ထိကိုဒါ average ဖြစ်သတ်မှတ်ထားရပေါ့နော်အမျိုးသားတွေမှာဆိုရင်130အနေ180ဒီ average သတ်မှတ်ထားရအဲ့တော့အဲ့ကြားထဲကကိုယ်လေးချိန်ကိုအသားဓာတ်ပြန်တွက်ကြည့်လိုက်မယ်ဆိုရင်တနေ့ကိုအနည်းဆုံးဟိုနေကောင်းချမ်းမာနေရတယ်ဆိုရင်30သားနေ15ချက်သားလောက်စားပေးဖို့လိုတယ်တကယ်လို့ခုနကပြောတဲ့ယောဂအခန်းကြီးရှိတဲ့အတွက်ကြောင့်အသားဓာတ်ကိုရှော့ထားရတဲ့လူနိုင်ပါဆိုရင်6ချက်သားနေ8ချက်သားလောက်စားပေးဖို့လိုတယ်ပေါ့နော်အဲအသားမျိုးစားပေါ်လိုက်ပြီးတော့သူကကွာသွားမှာမရှိဘူးပေါ့ဆိုလိုတဲ့ဘောကချက်သားမလို့ပူစားရမယ်အဲစိတ်သားမလို့ယော့စားရမယ်အဲ့လိုတော့မရှိဘူးအသားအားလုံးမှာပါတဲ့ပရိုတင်းပမာဏကြီးကတမျိုးနဲ့တမျိုးအရန်မကွာဘူးပေါ့အဲ့တော့အဲခြုံပြောရမယ်ဆိုရင်ဘဲသားပဲစားစားအဲနေကောင်းနေရဲ့ဒီ adult တွေမှာဆိုရင်30ကနေ15ချက်သားလောက်စားပေးရမယ်။ထိန်းထားရတဲ့လူတွေမှာဆိုရင်6ချက်သားနေ8ချက်သားလောက်စားပေးဖို့အကြံပြုချင်ပါတယ
်။ COVID လူနာတွေမှာအသားဓာတ်အပါဝင်တစ်နေ့တာလိုအပ်တဲ့အာဟာရဓာတ်တွေလုံလောက်အောင်ဖြည့်ဆည်းပေးထားမယ်ဆိုရင်နောက်ဆက်တဲ့ဆိုးကျိုးတွေတိတိတသားယုံနေသွားတယ်လို့သိရပါတယ်။ COVID လူနာတွေအနေနဲ့၃ရက်နဲ့အထက်အာဟာရမပြည့်မီတာမျိုးဖြစ်လာပြီဆိုရင်အာဟာရပိုင်းဆိုင်ရာဖြည့်တင်မှုကိုကယူဆိုင်လုပ်ဆောင်ပေးဖို့လိုတယ်လို့ဒေါက်တာစမြတ်စင်ကအခုလိုပြောပါတယ်
။အဓိကကတော့ဒီယောဂရဲ့ပုံစံဝါပေါ့နော်အသားဓာတ်ပြည့်ပြည့်ဝဝရဖို့လိုတယ်။နောက်အင်အားဓာတ်ပြည့်ပြည့်ဝဝရဖို့လိုတယ်။အဲ့ခါကျတော့လူနာတွေပြုစုဆောင်ရှောက်နေတဲ့ care giver အနေနဲ့ပဲဖြစ်ဖြစ်ပေါ့နော်ဒီ medical person တွေနဲ့ပဲဖြစ်ဖြစ်လူနာတွေမှာတကယ်လို့အာဟာရမပြည့်မီတာမျိုး၃ရက်ထက်ဖြစ်လာမယ်ဆိုရင်နည်းနည်းဒီပို့ပြီးတော့ပေါ့နော်ဒီအာဟာရပိုင်းဆိုင်ရာဖြည့်တင်မှုအာရုံစိုက်ပြီးတော့ဖြည့်တင်ပေးဖို့လို ပါတယ်အဲဒီလိုဖြစ်တင်ပြရနေရမှာဆိုရင်အရင်ဆုံးစဉ်းစားရမှာတော့ခုနကပြောသလိုအော်ရယ်ပေါ့နော်ပစက်ကစားတဲ့ဒီအမျိုးစားအရင်ဆုံးစဉ်းစားပို့လို့ပါတယ်စဉ်းစားရနေရမှာလည်းအသားအတက်ကိုအတက်နိုင်ဆုံးဖြစ်တင်ဖို့အတွက်ခုနလိုဆန်ပြုတ်တွေရောအသားပြုတ်ရောရမျိုးအသားတွေကိုချိန်ပေါင်းပြီးတော့ထည့်ရမျိုးပေါ့နော်ရမျိုးလေးလုတ်ပေးလို့ရတယ်အဟာရဖြော်ရည်တွေတိုက်ပေးလို့ရတယ်ဒါမှလူနာ
ဒီမှာလည်းအဲ့လိုရွေးချယ်နေရမှာလေဒါလူနာတေချာလေးရှင်းပြပြီးတော့ဗောနော်ဟိုဒါခေတ္တခဏပဲထင်မယ်၄-၅ရက်လောက်နေလူနာပြစားနိုင်ပြန်ဖြုတ်ပေးမယ်စတဲ့ဖြစ်ဗောနော်အဲ့လိုမျိုးလေးဟိုလူနာနဲ့လူနာရှင်းနေတာမျိုးလေးတွေအကျံပြုတ်ပေးတာမျိုးလုပ်ပေးတင်ပါတယ်နောက်ဆုံးလူနာတကယ်လို့ဒီပစက်ကလုံးဝမစားနိုင်တဲ့လူနာမှာဆိုလဲသူကျောင်းကနေတဆင်ဗောနော်အသားအသက်အစီအသက်ကစီးတဲ့စာရီကို
ပါဆိုပ
ါဒေါက်တာတန်းစောတင်ဆက်ထားတဲ့လူလူနဲ့ကျွန်မရဲ့အစီအစဉ်ကိုနားဆင်ခဲ့ရတာပါရှင်ဆက်ပြီးတော့ဦးကျော်စန္ဒရဲ့မြမအရေးသုံးသက်ချက်ကိုတင်ဆက်ပေးချင်ပါတယ်ဒီတစ်ပတ်မှာတော့မြန်မာနိုင်ငံမှာတွေ့ဆုံဆွေးနွေးရေးဖြစ်လာနိုင်သလားဆိုတာကိုဆွေးနွေးသွားမှာပါမြန်မာနိုင်ငံပြည်ထောင်စုနဲ့ပတ်သက်ပြီးတော့နိုင်ငံတကာအတိုင်းဝိုင်းကအခုတခါပို့ပြီးတော့အရေးတရူရှိလာနေပါတယ်အထူးသဖြင့်ကုလသမဂ္ဂနဲ့အမေရိကန်အပါအဝင်အိန္ဒိချင်းတရုတ်နဲ့အာဆီယံတို့ကစစ်ကောင်စီနဲ့ NLD NUG တို့တွေ့ဆုံဆွေးနွေးပြီးတော့ညီညာစွာအဖြေရှာဖို့တိုက်တွန်းနေကြပါတယ်ဒီလိုတိုက်တွန်းဖြစ်အားပေးမှုတွေအတိုင်းလက်တွေ့ဖြစ်လာနိုင်ပါသလားမြန်မာအရေးလှိလာသုံးသပ်သူဒေါက်တာတင့်ဆွေနဲ့ဦးကျော်စန္ဒတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင်
ဒေါက်တာတင်ဆွေခင်ဗျာအခုမြန်မာနိုင်ငံအရေးဟာကုလသမဂ္ဂအပါအဝင်နိုင်ငံတကာမှာတော်တော်အရေးကြီးတဲ့ကိစ္စတစ်ခုဖြစ်လာပါတယ်။နိုင်ငံတကာကတော့နှစ်ဖက်ဆေးဆက်ဖြစ်ရှင်ရေးညီညာရေးလမ်းကြောင်းကိုပဲတိုက်တွန်းကြမယ်လို့ထင်ပါတယ်။နောက်ပြီးဆရာလည်းကြားမှာပါ။အမေရိကန်ကလည်းအာဆီယံအထူးကိုယ်စားလှယ်ကိုမြန်မာနိုင်ငံကိုအမြန်ဆုံးစေလွှတ်ပါ။နောက်ပြီးသူတို့ဆွေးနွေးဆေးဆက်တဲ့ကိစ္စကိုဆက်လက်ပြီးတော့ဖိအားပေးဖို့ကြိုးပမ်းနေကြတာဖြစ်ပါတယ်။ဆိုတော့ဒီအခြေအနေနဲ့ပတ်သက်ပြီးတော့ပထမဆုံးမေးချင်တာကဒီနိုင်ငံတကာရဲ့ PRP တိုက်တွန်းမှုတွေဟာဘယ်လောက်ထိရောက်မှုရှိလာနိုင်တယ်လို့ထင်ပါလဲ။
နိုင်ငံတကာရဲ့ပဝန်ပတ်သက်မှုနောက်ဆုံးပြောပြနေကြတဲ့အတိမတ်ပြုမှုဆိုတဲ့ကိစ္စတွေဟာမြန်မာနိုင်ငံပြည်ပင်ပြောင်းလဲရေးအတွက်အလွန်အရေးကြီးတဲ့အခန့်ကဏ္ဍကရှိတယ်လို့ကျွန်တော်ရှုမြင်ပါတယ်ခင်ဗျ။ဟုတ်ကဲ့
။ဆိုတော့နိုင်ငံတကာကတော့အဓိကတွန်းမှာကတော့မြန်မာနိုင်ငံရဲ့ပြဿနာကိုဆွေးနွေးအဖြေရှာဖို့ပဲဖြစ်ပါလိမ့်မယ်ဒီလိုပဲဖြစ်ဖို့လည်းပဲလူတွေကတွေ့နေကြပါတယ်ဒါပေမဲ့တစ်ချိန်တည်းမှာဖြစ်နေတာကတော့မြန်မာနိုင်ငံမှာ NUG ကိုလူလာတဲ့အထူးသဖြင့် PDF ကလက်နက်ကင်တော်လှန်ရေးလုပ်မယ်ဆိုပြီးတော့ပြင်ညာပါတယ် NUG သမဏကိုယ်တိုင်ကလည်းပဲပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲအထူးအရေးပေါ်ပြင်ညာချက်ထုတ်ပြန်ပြီးတော့ဒါတွန်းလှန်တဲ့စစ်ပွဲဆင်နွှဲဖို့ဆိုပြီးတော့လှုံ့ဆော်ခဲ့ပါတယ်ဆိုဒီကြီးညာချက်ဒီနိုင်ငံတကာလူကြီးနေတဲ့စစ်စပ်ညှိနှိုင်းအဖြေရှာရေးဆိုရက်တိုက်တွန်းမှုနဲ့ဒါနည်းနည်းဖိလာဆန့်ကျင်များဖြစ်နေသလားဒလန်နေကြပါရဲ့လားဆရာအ
ဲအဲ့လိုမြင်ကြတာတွေလည်းကျွန်တော်တွေ့ရခင်ဗျအဲ့လိုကြီးညာလိုက်တဲ့အတွေ့အနိုင်ငံတကာကရှုမြင်မှုပြောင်းသွားနိုင်တယ်သို့မဟုတ်တချို့နိုင်ငံတွေကပြန်လဲစဉ်းစားလိမ့်မယ်ဆိုရက်ယူဆကလေးတည်းရှိပါတယ်ဒီနေရာမှာကျွန်တော်မြန်မာနိုင်ငံသားအယောက်အနေနဲ့မြင်တာကအဲ့လိုပြဒီတွေ့ဆုံဆွေးနွေးရေးဆွေးနွေးဖြစ်စဉ်ဆိုတော့ပြောဆိုလာတဲ့6လတာအတွင်းမှာရှိရောက်တာမရှိတဲ့အပြင်အသက်ကိုအိမ်စည်းစိမ်ကြီးတည်ကြည်ပစ္စည်းတဲ့အခြေတော့ကများလွန်လာတဲ့ခါမှာခံရတဲ့လူတွေပကအီမိုရှင်းဆိုတဲ့စိတ်ဆူရှာမှုကရနေကြော်ပြီးတော့အော်စနစ်တစ်ခုခုပါတဲ့ခုခံတွန်းလာမှုကိုဟိုပြောင်းလဲလာကြတယ် NUG ကမကြီးများဂန်ကလေးကစလာတဲ့အနည်းအပြား concept လို့ခေါ်တဲ့အယူဆအရေးရအစ်စ်တစ်ခုဟာဒီမနက်ကမှလာနေချီပြီးပေါ်လာပါတယ်ပေါ်တဲ့အချိန်မှာ NUG ကအဲ့ဒါကိုတရားဝင်သဘောမျိုးပေါ့အတိမတ်ပြုမှုသဘောမျိုးသူဆောင်ရွက်လာတဲ့လို့မြင်ပါတယ်အဲ့တော့နိုင်ငံတကာကတော့ဖြစ်ဖြစ်ပေါ့နော်ငြိမ်းချမ်းရေးလို့ပြောမယ်တွေ့ဆုံဆွေးနွေးရေးပြောမယ်လူခွန်ရေးပြောမယ်အဲ့ဒါတကယ်နိုင်ငံကစံဆိုတဲ့တံမိုးထားမှုတွေရသူတို့ပြောကြတာပါတခါပြန်မနိုင်ငံလို့သေးတဲ့အင်အားလဲအလွန်ချိနေတဲ့နိုင်ငံပေါ်မှာတော့ဒီလိုပေါ့နော်
ဟိုဒါတွေကလူကိစ္စကြတယ်သူတို့အများကြီးတတ်နေတဲ့ကိစ္စမဟုတ်သို့တော်ကျွန်တော်တို့ဆွေးနွေးတယ်ညီမနိုင်ငံဆိုတော့ကနိုင်ငံကအမြင့်မာတော့ကဒီစစ်စည်းနေတော့မဟုတ်ရရလက်နဲ့ခုကနေပေါ်မှာအမြင့်နေမတူကြဘူးလို့ကိုကျွန်တော်တွေ့ရှိပါတယ်ခင်ဗျာဟုတ်ကဲ့အညူကြီးအမျိုးသားညီညွတ်ရေးအစိုးရရဲ့ကြီးညာချက်အမှတ် 1 2022ဖွဲ့စည်းကြောင်းတင်ညာခြင်းဆိုပြီးတော့ရေးထားပါတယ်အပိုင်ငါမှာအမျိုးသားညွေအစိုးရသည်ဖက်ဒရယ်ပြည်ထောင်စုတပ်မတော်၏ရှေ့ပြည့်အမြုတေအဖြစ်ပြည်သူ့ကာကွယ်ရေးတပ်မတော် People Defense Force ကိုကာကွယ်ဆိုင်ရာမူဝါဒနဲ့အညီမေလ9ရက်နေ့တွင်တည်ဝင်ဖွဲ့စည်းပြောင်းလိုက်ပြီးဆိုပြီးရေးထားပါတယ်ဆိုတော့အခု PDF တွေကဒါ
ညွန်ကြကြအန်ယူဂျီဘလက်ဆင်းသဘောတူညီချက်ရုပ်စွာအဆုံးအဲ့ဒီဟာတွေအရတိုက်နေကြတယ်တဘောရေးရှိတယ်လို့မှတ်ယူလို့ရမလားခင်ဗျာအဲ့ဒီမှာလေကျွန်တော်တက်တီသလောက်ဆိုရင်တော့အတိအကျအဲ့ဒီတိုင်းအဖြေကတော့မဟုတ်ဘူးလို့ကျွန်တော်ထင်တယ်ဘာကြောင့်လဲဆိုတော့ဒီကြံချက်ကြီးညာချက်မတိုင်ခင်ကလေးကခုခုခုခုခံခွင့်ရှိတယ်ဆိုတော့အသုံးနှုန်းနဲ့ညီညာချက် ဒီအန်ယူဂျီကိုယ်တိုင်ကထွက်လာပြီးတဲ့နောက်မှာပြည်သူလူထုကရတဲ့အနေနဲ့ရတဲ့ဒေတာမှာဟိုခုကမှုတွေဖြစ်လာတယ်ဖြစ်လာပြီးမှခုအညီညာချက်ထွက်လာတယ်ပေါ့နော်ညီညာချက်ထွက်လာတဲ့အတွက်ဟိုအကောင်းဖြစ်လာတာတည်းလဲကျွန်တော်တွေ့ပါတယ်တနည်းအားဖြင့်စီရေးဆိုတာဒီကွန်မန်းလို့ခေါ်တယ်မေဘီဘူးစီစဉ်မှုစနစ်ကရှိကိုရှိရတယ်ကိုအရင်ဖြစ်နေတာရှိနေတာကိုလည်းဆက်ရှိနေတာကတော့ ကိုဒီသားမှာကိုနီးကိုဟန်နဲ့ကိုရတဲ့နီးနဲ့အဲကိုကတိုက်နေကြတယ်သဘောရှိတယ်အဲဟိုဘဟုဦးစီးချုပ်ကံကိုအမေပေးမှုအတိုင်ဖြစ်နေတယ်လို့ကျွန်တော်မမြင်ဖြစ်ဖို့လေအတော်မလွယ်ဘူးနဲ့တူတယ်ခင်ဗျာပြည်သူလူထုဘက်ကလည်းညီမျိုးစုံနဲ့ဟလာဘာနာမည်ဖြစ်ဖြစ်ရတဲ့နီးနဲ့ဆောင်ရွက်နေကြတဲ့အပိုင်နှစ်ပိုင်းလို့ကျွန်တော်ခွဲပြီး
ညမှာတယ်ခင်ဗျာဟုတ်ကျွန်တော်နောက်တစ်ခုမေးချင်တာပြည်သူလူထုဆိုတဲ့နေရာမှာဒီ PDF ကခုကနေကြတယ်နောက်ပြီးတော့မျိုးပေါ်ကလူငယ်တချို့ပညာတဝက်တပြည့်နဲ့တော်တဲ့ကိုသွားပြီးတော့လက်နဲ့ကင်ကြတယ်ဘာညာဆိုတချို့မိဘတွေပေါ့လေကာသမီချင်းကိုချင်းဆိုင်ပြီးတော့ရင်ကျိုးကြတယ်ရင်ထုမနာဖြစ်ကြတယ်ဒီကလေးတွေဟာညမတက်မတော်ဗမာပြည်ကစစ်တပ်ဆရာကတော့ဒါပြည်သူအမြင်များပြောရင်သူကရဲရဲဆက်ဆ ပြီးတော့ပညာတတ်ကလေးတွေဘာမှစစ်ပညာလဲဖြစ်ဖြစ်မြောင်မြောက်သင်ကြားထားတာလဲမရှိဘူးလက်နဲ့ဆိုတာလဲပဲသူတို့ကောင်းကောင်းမွန်မွန်စီတာမဟုတ်ဖ ೇನೆ အဲ့ဟာကိုသွားပြီးတရားခရာဒီကလေးတွေအတွက်ပို့ပြီးတော့ထိကနင်းနာစရာသာရှိမယ်တချို့ကလည်းပဲအတင်းမြောက်ပေးသလိုပဲလုပ်နေကြတယ်ဆိုတာကောမှန်ရဲ့လားခင်ဗျာသူတို့ရဲ့နောက်ကတွန်းပြနေကြတယ်ဆိုတဲ့ကိစ္စတွေကောအဲ့ဒါတော့တရားမျှတာတဲ
ဒီတကယ်ပညာသင်ရမယ့်အရွယ်တွေရောဘာပဲဖြစ်ဖြစ်ဥစ္စာစီးပွားရှာရမယ့်အရွယ်တွေရောအတက်ရတက်တလန်းဆောင်ရွက်ကြမယ့်အရွယ်လေးတွေကအခုရတဲ့နည်းနဲ့လက်နဲ့ဟိုကိုင်းတဲ့နည်းသုံးမဟုတ်ဟလားအခုကတော်လာနေဘူးဆောင်ရွက်နေကြတဲ့ဆောင်ပါပေးဆက်ရတဲ့အခုချိန်ကြီးနော်ဒါကျွန်တော်တို့ကြားသလောက်ကြည့်သလောက်ပဲရှိပြီးတဲ့ကျွန်တော်တို့ဟိုမီဒီယာတောင်မသိတဲ့နေ့တာဆုံးဖြတ်မှုတွေရဲ့အသက်နဲ့ရောစီးစိမ်ဥစ္စာနဲ့ရောဘဝတွေနဲ့ရောများလိမ့်မယ်လို့ယူဆတယ်
ဟုတ်ပါ
တယ်အမှန်မှစိတ်နှလုံးဒီကွဲစရာတော်တော်ကောင်းပါတယ်1988ကျောင်းသားတက်မလို့ဟိုပေါ်လာတာနဲ့တော့မတူတဲ့အနေထားပေါ့နော
်ဟုတ်ပါတယ
်ဒီချိန်ထဲမှာစစ်တပ်ဟာဘူးရုပ်ကံပြောသလိုပေါ့နော်အတုံးလုံးဘယ်လိုပြောပြောကဘာမာရောဗမာနိုင်ငံရဲ့သမိုင်းမှာပါတခါမှနမဲဇူးမရှိတော့အောင်ဆိုးလွန်းလာတဲ့စစ်တပ်ကအခုပြည်သူလူထုကိုနှိမ်နှင်းတဲ့နည်းတွေဟာတကယ်ကိုပက်ပက်ဆက်ဆက်ရေရဆက်ဆက်ဖြစ်နေတော့ကဟိုအမျက်နှာခံတဲ့လူတွေကိုဟိုကျွန်တော်ကဟိုတော်တော်လေးစိတ်မကောင်းတာပေါ့နော်နောက်ဒုတိယပိုင်းဖြစ်တယ်ဟိုဆိုရှယ်မီဒီယာတွေကနေပြီးတော့ပြောကြဆိုကြရေးရတဲ့ပါရတဲ့ဟာတွေကြောင့်မဖြစ်တင်တာတွေပိုဖြစ်တာတွေရှိလေလို့ကျွန်တော်တော့အခိုင်အမာယူဆတယ်မရေးတင်တာတွေမပြောတင်တာတွေအနိုင်ပြီးရှုံးပြီးသေပြီးပတ်သက်ဖြစ်ပေါ့နော်အစ်သက်ကပြောနေ dilo social media ga ni pi lo tawon me lon ne a ye ta a pyo so tong tong de ha pi du lu ru khona chano lu ho tan bo tha de lu me ri ye a tet ho yi si bin go po pi lo so ni de lu chano yu sa de a ra go le chano a min ga ro a le a ne hla yet tan ga yet de ne man kan ne ပံပိုးကူညီမှုမျိုးတဲ့မပိုးသင့်ဘူးအမားတွေမနော်စစ်တပ်ဘက်ကဟိုတံမြန်ထောက်လိုင်းရဲ့တံမြန်ပုံစံနဲ့လှုပ်တာတစ်ပိုင်းပဲကျွန်တော်မြင်နေတာကကိုယ့်ဘက်ကကိုယ်ကလည်းအတော်ညံ့နေတဲ့ဟိုအမြင်တွေအရေးတွေပြောတွေကတော့ဟိုအနှုတ်တဘောဟိုအနှုတ်တဘောဆိုတာအသက်တွေတော့အများကြီးပေးရတယ်လို့ယူဆတဲ့အတွက်ဒါတွေကိုကျွန်တော်တော့လုံးဝရှုံချကန့်ကွက်တယ်ရက်စီကြပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာနောက်တစ်ခုမေးစရာဒါပေမဲ့လည်းNUG ရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်တို့ကသူတို့ကအစကတည်းကပြောဥပါတယ်စေစားညှိနှိုင်းဖြေရှာရေးကိုလည်းသူတို့လူလာတာပဲဒါပေမဲ့စစ်တပ်ဘက်ကစစ်ကောင်စီဘက်ကသာတင်းခံနေတာဆိုတော့အခုခါမှာနိုင်ငံတကာကလည်းပဲဖိအားပေးလိုက်မယ်နောက်ဆုံးကြားတဲ့သတင်းအရဆိုရင်ဆရာလေးကြားမှာပါတရုတ်နဲ့အမေရိကန်တောင်မှဒီကိစ္စမှာပူးပေါင်းပြီးတော့စစ်ကောင်စီကိုတစ်ဖက်သက်ပံ့ပိုးတာမျိုးမလုပ်ဘူးဆိုတဲ့စကားသံတွေထွက်လာပါတယ်လက်တွေ့ကတော့ဘယ်လောက်ထိဖြစ်လာမလဲမသိသေးဘူးပေါ့ဒီစစ်ကောင်စီကတွေ့ဆုံဆွေးနွေးအဖြစ်ရှာဖို့ဖိအားပေးနိုင်လာလိမ့်မယ်လို့ဆရာမျှော်လင့်ပါသလားဆရာ
အာနာသိမ့်ပီပီချင်းရပိုင်းအတွက်မှာတရုတ်နိုင်ငံရဲ့ကြီးညာချက်အဲမှာတွေ့ဆုံဆွေးနွေးလေပါတယ်တစ်ဖက်သက်ဟလာစစ်တပ်နဲ့ပဲတွေ့ဆုံဆွေးနွေးမှာမဟုတ်ပဲစစ်တပ်မဟုတ်တဲ့ဟိုအတိအကျပြော NLD ပေါ့နော်ဆိုတော့သူတို့နဲ့လည်းဆွေးနွေးမှုတွေရှိတယ်ဆိုတဲ့ပုံမျိုးတရုတ်ကကြီးညာခဲ့ဘူးတယ်ဒါက2021 February လာဆန်းကလေးရဖြစ်တယ်အခုလည်းပဲတရုတ်နဲ့အမေရိကန်and do it la kalama naw kwe ka twet song swin nei nyi nai mu ri ga ni tabor ti nyi mu tuk khu ya de lo de ke a chin nge ya diplomat citizen ga ni pi lo yee lai de chet ka le a to a yee chi de ani ya chin di gabama chet chet mi chet chet american ne tyou na khu ga a yee chi song phi de a raw tu lo ga le twet song swin nei lan chang ko set pyo ni de a se an le pi lo mu lo chu da na bo khu ti ma aw mi ဆိုတော့မေကွန်းအရာပြောရင်နိုင်ငံတကာရည်တည်ချက်တရုတ်အပေါင်းအာဆီယံအပေါင်းကတွဲဆုံဆွေးနွေးရေးလမ်းကြောင်းကိုစိုက်လိမ့်မတက်ဆောင်ရွက်နေတော့လည်းပဲဒီကနေ့အထိစစ်တပ်ဟာအာဏာသိမ်းစစ်ကောင်စီဟာအဲ့ဒီအပေါ်မှာလိုက်လျောမှုပြုလုပ်ရတာမရှိသလောက်ကိုဖြစ်နေတယ်အဲ့တော့ဒီဟာကဘာဖြစ်လာမလဲဆိုတော့မကြာတဲ့ပြည်သိရင်ကာလဒီလောက်ဆိုရင်စစ်တပ်အပေါ်မှာအညာကကအမြင်တွေဟာပို့ပြီးတော့အနှုတ်သဘောဖြစ်စီပြီးတော့အဲသူတို့အတွက်အလားအလာမကောင်းတဲ့လမ်းကြောင်းပဲကိုဥတီလာသလားလို့ဟိုကျွန်တော်တော့သူယူဆပါတယ
်မြန်မာနိုင်ငံတွင်တွေ့ဆုံဆွေးနွေးရေးအလားအလာတွေနဲ့ပတ်သက်လို့မြန်မာအရေးလေလာတုံတက်သူတောက်တာတင်းဆွေနဲ့ဦးကျော်စနာတို့ဆွေးနွေးတုံတက်သွားတော့ပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါရယ်။အခုဆက်ပြီးတော့အာကစားကဏ္ဍကိုနားဆင်ကြအောင်ပါ။တပတ်အတွင်းထူးခြားတဲ့အာကစားသတင်းတွေကိုကိုရနိုင်ကစူးစီးတင်ပြထားပါရရှင်။
အမေရိကန်မှာကျင်းပတဲ့ US Open Tennis ပြိုင်ပွဲမှာတော့ချန်ပီယံသစ်တွေထွက်ပေါ်လာခဲ့ပါတယ်။US Open Tennis ပြိုင်ပွဲနောက်ဆုံးဘောလုံးပွဲကိုပြီးခဲ့တဲ့စနေနေ့တနင်္ဂနွေနေ့မှာကစားခဲ့ကြပြီးတော့အမျိုးသားဘက်မှရောအမျိုးသမီးတူးချင်းဘက်မှပါချန်ပီယံသစ်တွေထွက်ပေါ်လာခဲ့တာပါစနေနေ့ကအမျိုးသမီးတူးချင်းဖိုင်နယ်ဘောလုံးခဲ့ကြတာကတော့ဗြိတိန်ကအသက်18နှစ်အရွယ်အမ်မာရာဒူကာနူနဲ့ကနေဒါကအသက်19နှစ်အရွယ်လီလဖနန်နက်စ်တို့ဖြစ်ပါတယ်ဒီနေ့ကတော့နှစ်ပေါင်းများစွာအတွင်းတခြားဖိုင်နယ်တွေနဲ့မတူတဲ့ထူးခြားမှုတွေရှိခဲ့ပြီးတော့ဒီတဲကပထမတစ်ခုကတော့သူတို့နှစ်ယောက်စလုံးဟာဒီပြိုင်ပွဲမှာစီတဲ့အဆင့်သတ်မှတ်ခြင်းခံရတဲ့သူတွေမဟုတ်ပဲလက်ရည်စစ်ပွဲကနေကစားပြီးတက်လာတာကြောင့် open error မှာတော့စီတဲ့အဆင့်သတ်မှတ်ခြင်းမခံရတဲ့သူနှစ်ယောက် grand slam final မှာပထမဆုံးအကြိမ်ဘောလုံးကြတာပါနောက်ထပ်ဒုတိယတစ်ခုကတော့နှစ်ယောက်စလုံးဟာဆယ်ကျော်သက်တည်းဖြစ်တာကြောင့် 1996 ခုနှစ်က Serena Williams နဲ့ Martina Hingis တို့နောက်ပိုင်းGrand Slam Final ကိုဆယ်ကျော်သက်နှစ်ယောက်ပထမဆုံးအကြိမ်ဘောလုံးတာဖြစ်ပြီး2004 Wimbledon အမျိုးသမီးတူးချင်းမှာ Sharapova နိုင်ပြီးတဲ့နောက်18နှစ်အကြာမှာဆယ်ကျော်သက်တည်းကပထမဆုံးဘောဆွဲတာဖြစ်ပါတယ်။ဒါပြင်နောက်ထပ်ထူးခြားတာတစ်ခုကတော့နှစ်ယောက်စလုံးဟာအာရှသွေးဆက်ကြတာဖြစ်ပြီး Raducanu ရဲ့အမေကတရုတ်နိုင်ငံကဖြစ်ပြီးတော့ Fernandez ရဲ့အမေကတော့ Philippines နွယ်ပွားကနေဒါနိုင်ငံသူဖြစ်ပါတယ်။Final မှာတော့ Raducanu က Fernandez ကို 6-4-6-3 နဲ့နှစ်ပွဲပြတ်နိုင်ပြီးတော့US Open ကိုပထမဆုံးအကြိမ်ပိုဆွဲသွားခဲ့ပါတယ်။ အခုလိုနှစ်ပွဲပြန်နိုင်လိုက်တာကြောင့်သူဟာလက်ရည်စစ်ပွဲတွေကနေစပြီးတော့ပြိုင်ပွဲတစ်လျှောက်ဆယ်ပွဲကစားတာမှာဆက်လို့ခေါ်တဲ့ပွဲကြီးတစ်ပွဲမှမရှုံးမဲ့အနိုင်ရသူအဖြစ်လဲမှတ်တမ်းတင်လိုက်ပါတယ်ရာဒူကာနူဟာဒီပွဲနိုင်လိုက်တဲ့အတွက်စုချင်းငွေအဖြစ်နဲ့အမေရိကန်ဒေါ်လာနှစ်သန်းခွဲလဲရရှိသွားခဲ့ပါတယ်ခင်ဗျာဘယ်လိုသာတူချင်းဖိုင်နယ်ကိုတော့တနင်္ဂနွေနေ့ကကစားခဲ့ကြပြီးတော့ကမ္ဘာအဆင့်တဲ့နိုဗက်ဂျိုကိုဗစ်နဲ့အဆင့်နဲ့ဒနီယယ်မက်ဗီယက်ဒက်တို့ဘောလုခဲ့ကြပါတယ်ဂျိုကိုဗစ်အနေနဲ့ဒီပွဲနိုင်ရင် career grand slam လို့ခေါ်တဲ့တနည်းအတွင်း grand slam ဆုဖလား၄ခုစလုံးကိုရတဲ့သူအဖြစ်မှတ်တမ်းဝင်သွားမှာဖြစ်သလို grand slam champion ဆု22ကြိမ်နဲ့လည်းအမျိုးသားပတ်မှာအများဆုံးရတဲ့သူဖြစ်လာမှာပါဒါပေမဲ့တနင်္ဂနွေနေ့က final ကစားကြတဲ့အခါမှာတော့ Medvedev ကဂျိုကိုဗစ်ကို 6-4 6-4 6-4 နဲ့3ပွဲပြတ်နိုင်ပြီးတော့ပိုဆွဲသွားခဲ့ပါတယ်ဒါဟာ Medvedev အတွက်တော့ပထမဆုံးအချိန် US Open Champion ဆုဖြစ်တယ်လို့ပထမဆုံး Grand Slam ဆုဖလားလည်းဖြစ်ပါတယ်။ Djokovic အတွက်ကတော့ဒီပွဲရှုံးလိုက်တဲ့အတွက်ကြုံတော့ကြုံခဲ Career Grand Slam ကိုရဖို့အတွက်အိမ်မက်ပြတ်သွားခဲ့တယ်လို့ Grand Slam ဆုဖလားကို22ကြိမ်မြောက်နဲ့အမျိုးသားဘက်မှအများဆုံး3ကြိမ်တင်နိုင်မှုကိစ္စကလည်းဒီကြိမ်မှာလက်လွတ်သွားခဲ့ပါတယ်။ Career Grand Slam ကိုအမျိုးသားဘက်မှနောက်ဆုံးအချိန်အနိုင်ရခဲ့တာကတော့ Australia နိုင်ငံက Rod Laver ဖြစ်ပြီးတော့1969ခုနှစ်ကရထားခဲ့တာပါ။ပွဲပြီးမှာတော့ Djokovic ကသူ့အနေနဲ့ဒီပွဲရှုံးလို့စိတ်ပျက်ခဲ့ပေမဲ့ဒီအချိန်မှာ Grand Slam Champion အဖြစ်ထိုက်ဆုံးသူက Medvedev ဖြစ်တယ်ဆိုပြီးတော့ချီးကျူးလိုက်ပြီးသူကတော့ final ပွဲမှာသူကစားတာဟာအဖက်ဖက်မှာပုံမှန်တိုင်းကစားနိုင်ခြင်းမရှိဘဲပုံမှန်ထက်ကိုညံ့နေတယ်ဆိုပြီးတော့ပြောသွားခဲ့ပါတယ်။ Medvedev ကတော့သူဟာဒီပွဲမှာ Djokovic ကိုနိုင်ပြီးတော့ပထမဆုံး Grand Slam ဆုကိုရလိုက်ပြီးမဲ့ Djokovic ဟာ tennis သမိုင်းတစ်လျှောက်မှာအကောင်းဆုံးကစားသမားဖြစ်တယ်ဆိုပြီးတော့နှစ်သိမ့်အားပေးပြီးတော့ချီးကျူးပြောဆိုသွားခဲ့ပါတယ်။အခုလောလောဆယ်မှာ Djokovic, Federer နဲ့ Nadal တို့၃ယောက်စလုံးဟာ Grand Slam ဆုဖလားကိုအကျဉ်း20စီနဲ့မျိုးသားဘက်မှာအများဆုံးဘူဆွဲထားကြတာဖြစ်ပါတယ်အခုဆိုရင်သူတို့ထဲမှာဂျိုကိုဗစ်က34နဒါလ်က35ဖက်ဒရယ်က40ရှိဖြစ်တာကြောင့်သူတို့ဘယ်လောက်ထိဆက်ပြီးတော့ကစားနိုင်မယ်ဘယ်သူက Grand Slam ပွဲတွေကိုထပ်ဘူဆွဲပြီးတော့အများဆုံးစံချိန်တင်မလဲဆိုတာကလည်းစိတ်ဝင်စားစရာလို့ပြောရမှာဖြစ်ပါတယ်ဒါပေမဲ့လည်းနောက်ပိုင်းမှာသူတို့တွေကဘယ်သူပဲအများဆုံးစံချိန်တင်နိုင်သည်ဖြစ်ပါစေအခု2021 US Open ကတော့လူငယ်ကစားသမားတွေအနိုင်ရသွားတာကြောင့်ဂျန်စီတွေရဲ့အောင်ပွဲလိုပဲပြောရမှာဖြစ်ပါတယ်ခင်ဗျာမော်လုံးသတင်းတွေဘက်မှာတော့မန်ယူတိုက်စင်မှုခရစ်စတီယာနိုရိုနောဒိုဟာမန်ယူနဲ့ဒုတိယကြိမ်ပွဲဥတော်မှာပဲ2ဂိုးသွင်းခဲ့ပါတယ်မန်ယူကနေပြောင်းပြီး12နှစ်ကြာကြာပြီးတဲ့နောက်စနေနေ့ကအသင်းတော်ပထမဆုံးအကြိမ်ပြန်ကစားတာမှာညူကာဆယ်ကို2ဂိုးသွင်းပြီးတော့အင်္ဂလန် Old Trafford ပရိသတ်တွေရှေ့မှာအောင်ပွဲခံခဲ့ပါတယ်ဒီပွဲမှာမန်ယူကညူကာဆယ်ကို4-2နဲ့နိုင်ပါတယ်ပထမပိုင်းပြီးကနီးပွဲချိန်46မိနစ်မှာအဖွင့်ဂိုးသွင်းခဲ့သလိုညူကာဆယ်ကခြေပါဂိုးသွင်းပြီးတဲ့အချိန်မှာလည်းမန်ယူသင်းရှေ့ကပြန်ဦးဆောင်နိုင်အောင်61မိနစ်မှာသူကဒုတိယဂိုးသွင်းပေးနိုင်ခဲ့ပါတယ်ရိုနောဒိုကတော့ဒီပွဲမှာသူ့အနေနဲ့2ဂိုးသွင်းဖို့မျှော်မှန်းထားပေမဲ့2ဂိုးသွင်းနိုင်ဖို့အထီးတော့မျှော်လင့်မထားခဲ့ဘူးဆိုပြီးတော့ပွဲပြီးမှပြောသွားပါတယ်ရိုနောဒိုရဲ့ဒုတိယချိန်ပွဲဥတော်ကစားသွားတဲ့ခြေစွမ်းနဲ့ပတ်သက်ပြီးMan United social ကတော့
nice of course everyone when they come into the team they have to introduce themselves so
လူတိုင်းအသင်းကိုရောက်လာတဲ့အခါမှာသူတို့ဟာသူတို့မိတ်ဆက်ရပါတယ်အဲ့ဒီအခါမှာလူတိုင်းကတော့သိချင်မှသိပါလိမ့်မယ်ဒါပေမဲ့အနည်းဆုံးတော့သူဘယ်သူဆိုတာကိုခုတည်သွားကြပါဘူးခင်ဗျားသိတဲ့အတိုင်းကျွန်တော်တို့အသင်းမှာအခြေအနေတွေကအရန်ကိုလွတ်လွတ်လပ်လပ်ဖြစ်နေတာပါဆိုခဲ့တဲ့ဆယ်ရဲ့သူ့ကိုခေါ်ဦးစာချုပ်ချုပ်လိုက်ပြီးခရီးကပြည်သက်တွေကတကယ်ကိုပြောနေကြတာပါအဲ့ဒါနဲ့သူသူ့ပေါ်မှာထားတဲ့မျှော်လင့်ချက်တွေကလည်းအများကြီးပါသူသဖြင့်ဒီနေ့ကစားတဲ့အသင်းပေါ်မှာရောသူ့ပေါ်မှာရောအများကြီးမျှော်လင့်ထားနေကြတာပါဒီမျှော်လင့်ချက်တွေကိုသူ့ဘက်ကဖြည့်ဆည်းနိုင်ခဲ့ပါတယ
် We've been waiting all our lives to see this life
yeah မေယူပြည်သက်တွေကလည်းရိုနောဒိုအသင်းကိုပြန်လာတဲ့အတွက်တော်လေးကိုပြောနေကြပြီးတော့စနေနေ့ကညူကာဆွန်နဲ့ပွဲမှာသူကစားတာကိုကိုယ်မှကိုယ်တိုင်မကြည့်ဘူးတဲ့လူငယ်တွေကလည်းသူကစားတာကိုကိုယ်တိုင်မြင်သွားတဲ့အပြင်မှာကြည့်ဖို့အတွက်စိတ်လှုပ်ရှားနေခဲ့ကြပါတယ်ရိုနောဒိုကတော့သူ့မန်ယူကိုပြန်ပြောင်းလာတာဟာအသင်းနဲ့တူဆူဖလားတွေထပ်ယူပြီးနောက်ထပ်အောင်မြင်မှုတွေရဖို့အတွက်ဖြစ်တယ်ဆိုပြီးတော့ပြောထားပါတယ်ရိုနောဒိုကပြီးခဲ့တဲ့သတင်းပတ်မှာပဲနိုင်ငံတကာပွဲတွေမှာ112ဂိုးနဲ့ဂိုးအများဆုံးသွင်းတဲ့သူဖြစ်ဂင်းနစ်စံချိန်တင်လိုက်ပြီးတဲ့နောက်မက်ဆီကလည်းပီလီယက်စံချိန်ကိုကျော်ပြီးတော့နိုင်ငံကပွဲတွေမှာတောင်အမေရိကတိုက်ကဂိုးအများဆုံးသွင်းတဲ့သူဖြစ်လာခဲ့ပါတယ်။ ပြီးခဲ့တဲ့ကစားပွဲလေးကဘိုလီးဗီးယားနဲ့ကစားခဲ့တဲ့2022ကမ္ဘာဖလားတောင်အမေရိကဆုံးခြေစစ်ပွဲမှာမက်ဆီက3ဂိုးသွင်းခဲ့တာပါ။ဒါကြောင့်သူဟာစုစုပေါင်း89ဂိုးနဲ့နိုင်ငံတကာပွဲတွေမှာပီလီထက်ကျော်ပြီးတော့တောင်အမေရိကတိုက်မှာဂိုးအများဆုံးသွင်းတဲ့သူဖြစ်လာခဲ့ပါတယ်။ပီလီကတော့ဘရာဇီးလ်အတွက်89ဂိုးသွင်းပေးခဲ့တာပါ။မက်ဆီအခုနှစ်မှာကျင်းပတဲ့ကိုပါအမေရိကဖလားမှာဘူးဆွဲခဲ့တာကြောင့်အာဂျင်တီးနားအဆင့်နဲ့သူစုဖလားရဖို့အိမ်မက်လည်းပြည့်သွားခဲ့တယ်ဆိုတာသင်ပြရင်းနဲ့ပဲဒီလိုရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
။ကမ္ဘာတလောကတပတ်အတွင်းထူးခြားတဲ့အားကစားသတင်းတွေကိုကိုရနိုင်ကစူးစီးတင်ပြသွားတာပါရှင်။ VOA မြန်မာပိုင်းကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00နာရီနေ့7:00နာရီအထိအစအဆုံးပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါပါ
။VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။Android address ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရသလိုသတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
VOA မြန်မာပိုင်းအစီအစဉ်ကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေတည်းထုတ်လွှင့်ပေးနေပါတယ်။အခုတော့ကြံနေသေးတဲ့အချိန်တွင်တင်ပြအချင်းချုပ်ကိုကုကြကြောသိန်းကပြောပြပေးပါအောင်ရှင
်။မြန်မာနိုင်ငံပါဝင်နိုင်ငံတချို့ရဲ့ကုလသမဂ္ဂကုစားပြုမှုဆိုင်ရာအပြိုင်တင်သွင်းချက်တွေကိုဖြေရှင်းပေးရမယ်။ကုလသမဂ္ဂစစ်စစ်လက်ခံရေးကိုကိုယ်စားလှယ်စစ်စစ်လက်ခံရေးကော်မတီ Credential Committee အဖွဲ့ဝင်နိုင်ငံတွေကိုအင်္ဂါနေ့ကစတင်တဲ့86ကြိမ်မြောက်ကုလသမဂ္ဂဒုတိယညီလာခံကနေအတည်ပြုခန့်ခဲ့ပြီးဖြစ်ပါတယ်။မနေ့ကလုပ်တဲ့85ကြိမ်မြောက်ထူထူညီလာခံပိတ်ပွဲနဲ့86ကြိမ်မြောက်ထူထူညီလာခံဖွင့်ပွဲအခမ်းအနားတွေကိုတော့ကုလသမဂ္ဂဆိုင်ရာလက်ရှိမြန်မာတံတမကြီးဦးကျော်မိုးထွန်းတက်ရောက်တဲ့အကြောင်းကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်အဖွဲ့ယူ Facebook မှာဓာတ်ပုံတွေနဲ့အတူဖော်ပြထားပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီပြန်ဖော်ဆောင်ရမှာဖြစ်ပြီးဆီယနာရှင်ရဲ့ဖိနှိပ်မှုအပေါ်မြန်မာပြည်သူလူထုရဲ့ခုခံစန့်ကျင်မှုစစ်တပ်အာဏာသိမ်းမှုနဲ့အခြေခံဒီမိုကရေစီအခွင့်အရေးရဖို့အတွက်တိုက်ပွဲဝင်နေကြတဲ့မြန်မာလူထုရဲ့ခွန်အားနဲ့ကြက်ခံမှုစွမ်းရည်ကိုထားလောင်းသိမှတ်ပြုတယ်လို့မြန်မာနိုင်ငံဆိုင်ရာပြည်တွင်တန်ယုံကသူတို့ Facebook မှာဒီနေ့ရေးထားပါတယ်။ဒီကနေ့ရာပြည်ပြည်ဆိုင်ရာဒီမိုကရေစီနေ့ဖြစ်ပြီးမြန်မာနိုင်ငံဟာလူမဆန်တဲ့ဆီယနာရှင်စနစ်အောက်မှာပြန်ရောက်နေတယ်လို့ပြည်တွင်တန်ယုံကရေးပါတယ်။မြန်မာနိုင်ငံဆိုင်ရာပြည်နှစ်တန်ယုံကတော့ဒီကနေ့ဟာမြန်မာလူထုရဲ့ပူပေါင်းပါဝင်မှုလူ့အခွင့်အရေးနဲ့လွတ်လပ်မှုမြင့်တင်ရေးလူသားနဲ့လူမှုဖွံ့ဖြိုးတိုးတက်ရေးတွေကိုအာမခံတဲ့ဒီမိုကရေစီရဲ့တန်ဖိုးတွေကိုပြင်သစ်နိုင်ငံကထောက်ခံတဲ့အကြောင်းထပ်မံအတည်ပြုဖို့အခွင့်အလမ်းဖြစ်တယ်ဆိုပြီး Facebook မှာရေးပါတယ်။မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကတော့မြန်မာစစ်တပ်ရဲ့အာဏာသိမ်းမှုနဲ့ပြည်သူတွေပေါ်ကြကြပြန့်ပြန့်အကြမ်းဖက်မှုဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီနှိကြအုပ်ချုပ်ရေးပြန်ပြီးအသက်ဝင်ဖို့အရေးကြီးလိုအပ်နေတယ်ဆိုတာမိမောင်းထုတ်ပြနေတယ်လို့ Facebook ပေါ်မှာပဲရှင်းခဲ့ပါတယ်။ခိုးနားထောင်စောင့်ကြည့်မဲ့ဤပညာကိုအသက်သွင်းဖို့စစ်ကောင်စီကဇက်တိုက်ဖိအားပေးလာတာကြောင့်ဥရောပသမဂ္ဂ EU ရဲ့ပိတ်ဆို့ရေးယူတာကိုရှောင်နိုင်အောင်မြန်မာနိုင်ငံမှာဆောင်ရွက်နေတဲ့လုပ်ငန်းတွေကိုရောင်းလိုက်ရတာဖြစ်တယ်လို့တယ်လီနော်ရဲ့အာရှဒေသဆိုင်ရာအကြီးအကဲယူဂန်လော့စ်တူကရိုက်ဒါစ်သတင်းဌာနကိုပြောပါရယ်တယ်လီနော်ရဲ့မြန်မာနိုင်ငံလုပ်ငန်းခွဲကိုအမေရိကန်ဒေါ်လာ150,000နဲ့လေဘနွန်ဂျီနီမြို့နယ်အုပ်စု M1 ကိုရောင်းချမယ်လို့တယ်လီနော်ကဇူလင်လအတွင်းမှာကြေညာခဲ့တာပါဖေဗရူလာ10ရက်နေ့အာနာမသိမီလမ်းမျောစာကတဲ့ကခိုးနားထောင်စောင့်ကြည့်တဲ့ဤပညာကိုတက်ဆင်ကြဖို့တယ်လီနော်နဲ့တခြားအင်တာနက်ဝန်ဆောင်မှုပေးကြတဲ့ကုမ္ပဏီတွေကိုစစ်ကောင်စီကလျှို့ဝှက်အမိန့်ပေးခဲ့တာလို့ Reuters ကပြောပါတယ်ဒီနည်းပညာအရဝန်ဆောင်မှုအသုံးပြုသူတွေရဲ့ပြောဆိုဖော်ပြချက်တွေကိုစစ်တပ်ကခိုးပြီးတော့နားထောင်မှတ်တမ်းယူနိုင်မှာဖြစ်ပါတယ်စစ်ကောင်စီကြမ်းမာရေးဦးညီဌာနကဒီကနေ့စက်တင်ဘာလ15ရက်ည7:00နာရီမှာထုတ်ပြန်တဲ့စီရင်ရလွန်ခဲ့တဲ့24နာရီအတွင်းဓာတ်ခွဲဆန်းသတ်မှုပေါင်း 24,300 ကျော်ကိုစစ်ဆေးခဲ့တာမှာယောဂါဘုတ်ကူးဆက်ထားသူ2424ယောက်ရှိခဲ့ပြီးကိုဗစ် -19 ယောဂါကြောင့်သေဆုံးသူက62ယောက်ရှိတယ်လို့ဖော်ပြထားပါတယ်။အခုဆိုရင်နေ့စဉ်တရားဝင်ထုတ်ပြန်ချက်အရသေဆုံးသူ100ယောက်ရောက်လာတာရဲ့တော်ရှိလာပြီဖြစ်ပေမဲ့ပြီးခဲ့တဲ့ရက်အနည်းငယ်နဲ့နှိုင်းယှဉ်ရင်ဒီကနေ့မှသေဆုံးသူ90ကျော်အထိပြန်ပြီးတော့တက်လာတာပါခင်ဗျာ
။ကျေးဇူးပါကိုကျော်သိန်းရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကတော့အလိမ်မာဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nashwan Kelly နဲ့ PJ Elliot တို့ဖြစ်ပါတယ်။ VOA American အသံရဲ့အသံလွှင့်အစီအစဉ်တွေကိုအစီအစဉ်ပြပချင်းည10:00နာရီနဲ့17:00နာရီအထိလိုင်းဒိုမီတာ33 32နဲ့51တို့ကနေပြန်ပြီးတော့နားဆင်နိုင်ပါတယ်။ VOA ကိုအားပေးနားဆင်ခဲ့ကြတဲ့အတွက်လည်းအကျေးဇူးအထူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကျမ်းမာရှင်လမ်းပါစေရှင်။သောတာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်တောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းဆက်သွယ်နိုင်ကြပါတယ်ရှင်။ကျမနှောင်းလာပါ။